Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American တန်ရက်2019ခုနှစ်ဧပြီလ23ရက်အင်္ဂါနေ့ညပိုင်းစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ2532.51ပထမနာရီဝက်မှာတော့လိုင်းလက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်။ကျမခွာညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပိုင်းသတင်းတွေကိုမိတ်တန်စင်နဲ့ကျွန်တော်ကြော်ကြော်သိမ်းပြပြမှာပါကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့ယူကန်ကိုတရားလွှတ်တော်ချုပ်ကပယ်ချလိုက်တဲ့ပေါ်လူခွင့်ရေးဖွဲ့တွေကဝေဖန်ရှုတ်ချကြပါတယ်သမ္မတဒေါ်နယ်ထရမ့်ဟာဇွန်လမှာပြည်တည်နဲ့ပြည်တွင်းနိုင်ငံတွေကိုတောင်းဖို့ရှိပါတယ်အီရန်ကနေဂျင်နန်ဝယ်နေတဲ့နိုင်ငံတွေကိုအမေရိကန်ကတန်ခတ်ရေးယူမဲ့ပေါ်တရုတ်ကပြစ်တင်ဝေဖန်လိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတန်းသတင်းတွေကိုလည်းပြရပါမယ်ခင်ဗျာ
အခုညပိုင်းဆက်ပြီးတော့နားဆင်ကြရမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ဒေသခံရိုက်တာသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့အယူခံပတ်လည်ခံရတာဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်လို့အစိုးရဘက်ကပြက်ကွက်မှုဖြစ်တယ်လို့ဒေသရင်းလူအခွင့်အရေးလှုပ်ရှားသူတွေကရှုမြင်ပါတယ်
This was the Myanmar authorities' chance to return justice and prove that they value freedom of expression, but they failed to do so.
လူခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ရဲ့သတင်းနဲ့ဆက်သွယ်ရေးတာဝန်ခံရဲ့သဘောထားအမြင်နဲ့အတူတခြားအမှတ်ချက်တွေကိုလည်းနှာစင်ကြရပါမယ်။ကချင်ပြည်နယ်ဘက်မှာတော့ကြောက်စိမ့်တွေမြေပြိုကြရမှာရွှေညွန့်တွေကြားလူရာနဲ့ချီပျောက်ဆုံးနေပြီးအသက်ရှင်ရပြန်တွေ့ရဖို့မလွယ်တဲ့အကြောင်းနဲ့အာနာပိုင်တွေဘက်ကကယ်ဆယ်ရေးလုပ်ငန်းအားနည်းတဲ့အကြောင်းဒေသခံတွေကသုံးသပ်ကြပါတယ်။အကျဉ်းဦးစီးဌာနကမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားမရှိကြောင်းထုတ်ပြန်ချက်အပေါ်နိုင်ငံရေးအကျဉ်းသားဟောင်းတွေရဲ့တုံ့ပြန်ချက်တွေကိုလည်းနှာစင်ကြရမှာပါ။ဒုတိယပိုင်းမှာတော့အမေရိကန်နိုင်ငံရေးနဲ့ဓာတ်ရိုက်လေးလိုက်ဆွေးနွေးကအစီအစဉ်တွေရှိပါရဲ့ရှင်အခုရင်ဆုံးတော့အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ပြောပြပါမယ်ရှင
်ထောင်နောက်ခုနှစ်စီချမှတ်ခံထားရတဲ့ Riders သတင်းတော့ကိုပါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့ယူကန်ကိုနေပြည်တော်တရားလွှတ်တော်ချုပ်ကဒီကနေ့ပယ်ချလိုက်တဲ့ပေါ်လူခွင့်ရလူရှားသူတွေကဝေဖန်ရှုတ်ချကြပါတယ်မြန်မာနိုင်ငံလူခွင့်ရအခြေအနေဆိုင်ရာအထူးစုံစမ်းစစ်ဆေးရေးမှူးပမောက္ခရန်ဟင်းလီကမြန်မာနိုင်ငံမှာတရားဥပဒေအောင်မြင်မှုမရဘူးလို့ထွက်တာမှရေးပါတယ်နိုင်ငံတကာလူချင်းချမ်းသာဝင်အဖွဲ့ AI ရဲ့အရှိနဲ့အရှိတောင်အားစဒေသဆိုင်ရာညွှန်ကြားရေးမှူးနီကိုလတ်စ်ဘူကလင်ကဝါလုံးနဲ့ကျော်စိုးဦးတို့ရဲ့ယူကန်ကိုတရားလွှတ်တော်ချုပ်ကပယ်ချလိုက်တာဟာစိုးရွားတဲ့တရားမမျှတမှုဖြစ်ပြီးမြန်မာနိုင်ငံရဲ့စာနယ်ဇင်းလွတ်လပ်ခွင့်အတွက်အမှောင်ဖုံးတဲ့ညစ်တနေဖြစ်ပါတယ်။ရခိုင်ပြည်နယ်မှာစစ်ဖက်ရဲ့ရက်စက်တဲ့လှုပ်ဆောင်မှုတွေနဲ့ပတ်သက်ပြီးတီးခြားလွတ်လပ်တဲ့ဘယ်လိုသတင်းရေးသားမှုမျိုးမှမရှိစေရဘူးလို့အာဏာပိုင်တွေကအခိုင်အမာစိုးဖြတ်ထားတာကိုဒီမှုကပြနေပါတယ်။နိုင်ငံရဲ့တရားရေးစနစ်တန်ဖိုးရုပ်ရော့ကျဆင်းစေမှာကိုတော့မှထဲမတွက်ပဲလှုံ့ဆော်နေကြတာပါလို့ဒီကနေ့ရဆွေးနွေးထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်။လူအခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW ရဲ့အာဆဒေသဆိုင်ရာဒုတိယညွှန်ကြားရေးမှူး Phil Robertson ကကိုပါလုံးနဲ့ကိုကျော်စိုးဦးတို့ဆက်ပြီးအကျဉ်းချနေတာဟာဒေါ်အောင်ဆန်းစုကြည်ဦးဆောင်မှုအောက်မြန်မာနိုင်ငံရဲ့ဒီမိုကရေစီဘယ်လောက်တောင်မှားယွင်းနေလဲဆိုတာကိုပြနေတယ်လို့ပြောပါတယ်။မီဒီယာလူလောက်ခွင့်နဲ့ပတ်သက်ရင်မြန်မာစစ်ဖက်ရောအရသာအစိုးရရောဟာသူတို့ရဲ့လွဲချော်တဲ့အုပ်ချုပ်မှုနဲ့လူအခွင့်အရေးချိုးဖောက်မှုတွေပေါ်ဘယ်လိုမျိုးကွန်းထုတ်တာမျိုးကိုမဆိုရှင်းပြဖို့ဆုံးဖြတ်ထားတာမှာတူညီကြပုံရတယ်လို့ Phil Robertson ကပြောပါတယ်။လူအခွင့်အရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ EPHR ဥက္ကဋ္ဌမလေးရှားလွှတ်တော်အမတ် Charles Santiago ကတရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်အပေါ်အကြီးအကျယ်စိတ်ပျက်တဲ့အကြောင်းဒီသတင်းတော့တွေကိုပြစ်ဒဏ်စီရင်တာဟာရခိုင်ပြည်နယ်နဲ့နိုင်ငံတွင်းတခြားနေရာတွေမှာဖြစ်နေတဲ့ရက်စက်တဲ့လူရတွေနဲ့ပတ်သက်ပြီးသတင်းထိန်ချံဖို့လုပ်တဲ့အစိုးရရဲ့နောက်ထပ်နည်းလမ်းတစ်ခုဖြစ်တယ်လို့ဒီကနေ့ရက်စွဲနယ်ပယ်ထုတ်ပြန်ချက်တစ်ခုမှပြောထားပါတယ်မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကလည်းကိုဝါလုံးနဲ့ကိုကျော်စိုးတို့ရဲ့ယူကန်ကိုတရားလွှတ်တော်ချုပ်ကပယ်ချတာရုပ်ရှင်ဒါရိုက်တာမင်းထင်ကိုကိုကြီးနဲ့ဒေါင်းတို့မျိုးဆက်တန်ကြအဖွဲ့ဝင်တွေကိုမကြသေးခင်ငါပဲဖမ်းဆီးတာအေယာဝတီတင်းထဏအယ်ရီတာဦးရဲနီနဲ့တခြားသတင်းတော့တွေကိုတရားဆက်ဆိုထားတာတွေဟာလူလက်ဆော်ထုတ်ပေါ်ပြောဆိုခွင့်နဲ့ပတ်သက်လို့မြန်မာနိုင်ငံမှာတိခံမှုမရှိတာပိုတိုးလာနေတာကိုပြနေတယ်လို့ဒီကနေ့ထုတ်ပြန်ချက်မှာပြောထားပါတယ်။သတင်းတော်နှူးရဲ့အယူခံကိုတရားလွှတ်တော်ချုပ်ကပယ်ချလိုက်တဲ့သတင်းပို့ချက်ကိုနောက်ပိုင်းမှာထုတ်လွှင့်ဖို့ရှိပါတယ်ခင်ဗျာ
။တိဗီလင်္ကာနိုင်ငံမှာတင်းရည်နေတုန်းကခရစ်ယာန်တွေထုတ်မြတ်ထားတဲ့ Easter Sunday နေ့မှာတော့လူပေါင်းအယောက်300ကျော်သေဆုံးပြီးတော့ရာနေချီတန်ရန်ရရှိခဲ့တဲ့ဘုံးဖောက်ခွဲမှုဟာသူတို့လက်ချက်ဖြစ်တယ်လို့ IS Islamic အဖွဲ့ကကြေညာလိုက်ပါတယ်။IS ပိုင်းနဲ့ MX တင်းထားတာကနေတဆင့်သူတို့ကအထောက်ထားမပြဘဲနဲ့ခုလိုကြီးညာလိုက်တာပါ။နယူးဇီလန်နိုင်ငံ Christchurch ကပလီနှစ်ခုကိုပြီးခဲ့တဲ့လတုန်းကတိုက်ခိုက်ခဲ့မှုကိုတုံ့ပြန်တဲ့အနေနဲ့သီရိလင်္ကာတိုက်ခိုက်မှုလှုပ်ဆောင်ခဲ့တယ်ဆိုပြီးတော့လေသီရိလင်္ကာကာကွယ်ဝင်ကြီး Ruwan Wijewardene ကလွှတ်တော်မှာဒီနေ့ပြောဆိုလိုက်တာပါ။ဘာကြောင့်ဒီဖြစ်ရပ်နှစ်ခုအဆက်ဆက်ရှိလဲဆိုတာကောက်ချက်ချတယ်လေဆိုတဲ့အကြောင်းကိုအသေးစိတ်ကိုတော့သူကရှင်းပြမသွားပါဘူး။ပြီးခဲ့တဲ့ဆယ်နှစ်ကျော်ကနှစ်20ကျော်ဖြစ်ပွားခဲ့တဲ့သီဗီလင်ကပြည်တွင်းစစ်နောက်ပိုင်းလူအများဆုံးတည်ဆုံတဲ့ဖြစ်ရပ်လေးဖြစ်ပါတယ်။ဒီလိုလူအများပြားကိုအစုလိုက်ပြုံလိုက်တက်ဖြတ်တဲ့ဖြစ်ရပ်နဲ့ဆက်ဆက်နေတဲ့လူရောက်40ကိုဖမ်းထားတဲ့အကြောင်းရေးတပ်ဖွဲ့ကပြောပါရယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာလာမယ့်ဇွန်လမှာနိုင်ငံတော်ခီးစဉ်ဖြစ်ပြည်တည်နိုင်ငံကိုတောပူရှိပြီးအဲလစ်ဘက်ပြည်မကြီးနဲ့ရောဝန်ကြီးချုပ်ထရီဆာမေနဲ့ပါတွေ့ဆုံမှာဖြစ်ပါတယ်။သမ္မတနဲ့သမ္မတကတော်မီလနီယာထရမ့်တို့ဟာအဲလစ်ဘက်ပြည်မကြီးရဲ့ဖိတ်ကြားချက်နဲ့ UK နိုင်ငံကိုဇွန်လ3ရက်နေ့ကနေ9ရက်နေ့ထိသွားမယ်လို့သမ္မတအိမ်ပြည်တော်ထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်။ဒီခီးစဉ်ဟာအမေရိကန်ပြည်ထောင်စုနဲ့ပြည်တည်ရင်ကြားခိုင်မာတဲ့အထူးဆက်ဆံရေးကိုထပ်လောင်းခိုင်မာစေမှာဖြစ်တယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ်။ပြည်တည်နိုင်ငံမှာရောက်နေချိန်တွင် Post Mouth မှာလုံမဲ့85နှစ်မြောက်ဒီဒေးနေ့အခမ်းအနားကိုသမရနဲ့သမရကတော်တို့တက်ရောက်ကြပါမယ်။ဒုတိယကမ္ဘာစစ်အတွင်းကနာဇီတွေကိုမာမေးတပ်ဖွဲ့တွေကထိုးစစ်ဆင်တိုက်ခိုက်ခဲ့တဲ့အထိမ်းအမှတ်ဖြစ်ဒီဒေးနေ့အခမ်းအနားကိုကျင်းပမှာပါ။ပြည်တွင်းခီးစဉ်ပြည်တွင်းနောက်ပြည်내နိုင်ငံကိုသမရနဲ့သမရကတော်တို့ကီးဆက်ပြီးနော်မန်ဒီဒေသမှာဇွန်လ6ရက်နေ့ကျင်းပမယ့်ဒီဒေးနှစ်ပတ်လည်အထိမ်းအမှတ်အခမ်းအနားကိုလည်းတက်ရောက်မှာဖြစ်ပါတယ်။အဲဒီခီးစဉ်တွင်သမရထရမ့်ဟာပြည်내သမရအီမန်နျူရယ်မာခရွန်နဲ့တွေ့ဆုံမှာဖြစ်ပါတယ်
။အီရန်နိုင်ငံကလည်းရေနံဝယ်ယူတဲ့နိုင်ငံတွေကိုတန်ခတ်အရေးယူမယ်လို့ချမှတ်မဲ့အမေရိကန်အစိုးရချက်ကိုတရုတ်နိုင်ငံကဝေဖန်ပြသလိုက်ပါတယ်။အဲလိုရဟာအရှိလေပိုင်းဒေသနဲ့နိုင်ငံတကာစွမ်းအင်ဈေးကွက်မှာအခြေအနေပိုဆိုးစေလိမ့်မယ်ဆိုပြီးတော့လက်သတိပေးလိုက်တာပါ။တရုတ်နိုင်ငံကြားရေးဌာနပြောခွင့်ရအခင်ဆောင်ကတော့အမေရိကန်ရဲ့တစ်ဖက်သက်တန်ခတ်အရေးယူမှုတွေနဲ့လက်တက်ရှည်စီရင်ဆုံးဖြတ်မှုဆိုတာကိုတရုတ်နိုင်ငံကအခိုင်အမာဆန့်ကျင်တယ်လို့အင်္ဂါနေ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။ယူအန်နိုင်ငံကလည်းဤနဲ့အများဆုံးဝေယူနေတဲ့နိုင်ငံ၅နိုင်ငံအပေါ်မှာ2018ခုနှစ်ကပေးထားတဲ့ကင်းလွတ်ခွင့်ကိုအမေရိကန်ကတည်တန်းတိုးတော့မှာမဟုတ်ဘူးလို့သမရအင်ပီတော်ကဧပြီလ22ရက်နေ့မှာကြေညာထားပါတယ်။အဲဒီနိုင်ငံတွေကတော့တရုတ်၊အိန္ဒိယ၊တူရကီ၊တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေဖြစ်ပြီးတော့အီရန်ရေနံဝယ်နေတာကိုရပ်ပစ်ဖို့ဖိအားပေးနေတာဖြစ်ပါတယ်။ကင်းလွတ်ခွင့်အရဆိုရင်အဲဒီ၅နိုင်ငံကိုအမေရိကန်ကတန်ခတ်အရေးယူမှုမလုပ်ဖ ೇನೆ အီရန်ရေနံကိုဝယ်ယူခွင့်ရထားတာဖြစ်ပါတယ်။ဒီကင်းလွတ်ခွင့်ကိုရပ်ပစ်ဖို့ဆုံးဖြတ်တာဟာအီရန်ကရေနံတင်ပို့နေတာလုံးဝမရှိတော့ဘဲအဆုံးသတ်ဖို့ရည်ရွယ်တာလို့သမ္မတအင်ဗီတော်ကပြောပါတယ်။ရေနံဟာအီရန်နိုင်ငံအတွက်အဓိကငွေဝင်ငွေအရင်းမြစ်ဖြစ်တစ်ခုဖြစ်ပါတယ်။ရေနံဈေးကွက်မှာရေနံအလုံးလောက်ရှိနေစေဖို့အတွက်ကမ္ဘာမှာရေနံတင်ပို့မှုအများဆုံးနိုင်ငံတစ်ခုဖြစ်တဲ့ဆော်ဒီအာရေဗျ၊အာရဗ်စော်ဘားများပြည်အောင်စုတွေနဲ့ပူးတွဲလှုပ်ဆောင်နေရလို့အမေရိကန်ကပြောပါတယ်။
အဲ့ဒါညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိ925 kHz 11965 925 kHz 9303951 kHz 5885တို့အပြင်စနေတနင်္ဂနွေမှာ190 kHz 1905ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေကနေအင်္ဂါညဘက်သတင်းတွေကိုတိုက်ဆက်လက်ပြောပြနေပါတယ်။ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမှာအားပြင်းနဲ့ငလျင်တစ်ခုထပ်လုပ်သွားတယ်လို့အမေရိကန်ဘူမိဗေဒတိုင်းတာရေးအဖွဲ့ကပြောပါတယ်။နိုင်ငံမြောက်ပိုင်းမှာပြင်းရ 6.1 ရှိတဲ့ငလျင်တစ်ခုလုတာကြောင့်လူ7ယောက်တဲ့မနေ့တည်းဆုံးခဲ့ရပြီးတဲ့နောက်တည့်မှာပဲနောက်ထပ်ငလျင်ထပ်လုပ်တာပါ။ပြင်းရ 6.5 ရှိတဲ့အခုငလျင်ဟာနိုင်ငံလေပိုင်းဒေသကတူတူဘီကမ်းမြို့အရှိဘက်10မိုင်အကွာကိုဗိုလ်ပြူပြီးဒီကနေ့နေ့လယ်ပိုင်းကလှုပ်သွားတာပါ။မြေရောက်အတော်လေးနဲ့တဲ့43မိုင်အကွာမှာလှုပ်သွားတာလည်းဖြစ်ပါတယ်။ထိခိုက်ဒေဆုံးတာရှိမရှိနဲ့အပျက်စီးပမာဏကိုတော့ချက်ချင်းမသိရသေးပါဘူး။တနင်္လာနေ့ငလျင်မှာဒေသုံးသူအများစုကိုနိုင်ငံရဲ့အထူးကျွမ်းမကြီးဖြစ်တဲ့လူစွန်ကျွန်းဖိုရက်မြို့ကပျက်စီးပြိုကျသွားတဲ့ကုန်တိုင်ကြီးတစ်ခုရဲ့ပျက်စီးပုံတွေအောင်မှာတွေ့ရတာပါ။အဲဒီငလျင်ဟာမနီလာမြို့တော်ကနေ38မိုင်ကျော်အကွာမှာဗိုလ်ပြူပြီးလှုပ်ခတ်သွားတာလို့အမေရိကန်ဘူမိဗေဒတိုင်းတာရေးဌာနကပြောပါတယ်။
အိန္ဒိယနိုင်ငံရဲ့ထွေထွေရွေးကောက်ပွဲတတိယအဆင့်ကိုဒီကနေ့မှကျင်းပလာမှာတော့တမောင်များစွာသောမဲဆန္ဒရှင်တွေနဲ့အတူဝန်ကြီးချုပ်နရင်ဒရာမိုဒီလည်းမဲပေးသွားပါတယ်။အိန္ဒိယနိုင်ငံကပြည်နယ်ပေါင်း73ပြည်နယ်နဲ့ဖက်ဒရယ်အစိုးရအုပ်ချုပ်တဲ့ဒေသနှစ်ခုတို့ကမဲဆန္ဒရှင်ပေါင်း188တန်းအထိဟာမဲဆန္ဒနယ်ပေါင်း119မှာရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်ကြတဲ့ကုစလင်လောင်းတွေအတွက်မဲပေးနေကြပါတယ်။ဒါကြောင့်မို့လဲစုစုပေါင်းအဆင့်6ဆင့်ခွဲပြီးလုပ်တဲ့ဒီရွေးကောက်ပွဲမှာအခုအဆင့်ကအကြီးဆုံးပါ။ဝန်ကြီးချုပ်မူဒီဟာကျမရဲ့မကောင်းတဲ့သူ့ရဲ့မိခင်နဲ့အတူသူ့ဇာတိဂူဂျာရက်ပြည်နယ်ကမဲယုံမှာမဲသွားပေးပါတယ်။အိန္ဒိယအနာယဟိန္ဒူအမျိုးသားရေးဝါဒီဘာဟာတီယာဂျနာတာပါတီရဲ့ခေါင်းဆောင်ဖြစ်တဲ့မစ္စတာမိုဒီကနိုင်ငံတော်လုံခြုံရေးနဲ့အကြမ်းဖက်ဝါဒတိုက်ဖျက်ရေးတို့ကိုအဓိကထားပြီးမဲဆွယ်စည်းရုံးခဲ့ပါတယ်။မဲဆန္ဒရှင်တပ်တွေခံလက်မှတ်ဟာ IED တလုံးထက်အများကြီးပိုပြီးတော့အကောင်နေလို့ဝန်ကြီးချုပ်မိုဒီကသတင်းတောက်တွေကိုပြောပါတယ်။ IED ဆိုတာကတော့အကြမ်းဖက်ဝါဒီ3လရှိတဲ့လက်လုပ်ဖောက်ခွဲရေးပစ္စည်းပါ။အိန္ဒိယအောက်လွှတ်တော်ကအမတ်နေရာ943နေရာအတွက်ထောင်ပေါင်းများစွာသောကုစလယ်လောင်းတွေဝင်ရောက်ရှိပြန်နေကြပြီးတော့အိန္ဒိယလူဦးရေ 1.3 ဘီလီယံနဲ့ကတန်900အထိမဲပေးခွင့်ရှိပါတယ်။ရွေးကောက်ပွဲတွေကိုမေလ19ရက်နေ့ထိကျင်းပမှာဖြစ်ပြီးတော့နောက်ဆုံးရလဒ်တွေကိုတော့မေလ23ရက်နေ့မှာကျင်းပမှာပါ။
e-cigarette ကိုတောက်နေကြတဲ့စစ်ကြောသက်လူငယ်များပြားဟာစွဲစီတဲ့နီကိုတင်ပမာဏဘယ်လောက်များများကိုသူတို့ရှူရှိုက်နေတယ်ဆိုတာနားမလည်ကြဘူးလို့ကလေးစိတ်ပညာရပ်ဆိုင်ရာ American Academy ကထုတ်ဝေတဲ့စာဆောင်ထဲမှာဖော်ပြထားတဲ့လေ့လာချက်တစ်ခုမှတွေ့ရပါတယ်။ e-cigarettes ထဲမှာ nicotine တက်ပါဝင်ပေမဲ့တမယိုးကျ cigarette ဒီမှာပါတယ်လို့သိကိုဘေးပစ္စည်းတက်တဲ့စေကြီးဒါမှမဟုတ်တခြားဓာတ်ပစ္စည်းအတော်များများတော့မပါပါဘူး battery နဲ့သုံးရတဲ့ e-cigarettes ဟာ nicotine အရေကိုရှူရှိုက်လို့ရတဲ့အငွေ့အဖြစ်ပြောင်းပေးလိုက်တာပါအသက်16နှစ်ယောက်လူငယ်တွေကို e-cigarettes မရောင်းရဘူးလို့ American Federal ဥပဒေကပိတ်ပင်တားမြစ်ထားပါတယ်ဒါပေမဲ့ပြီးခဲ့တဲ့နှစ်ကထုတ်တဲ့လိလာချက်တစ်ခုမှာတော့အထက်တန်းကျောင်းသား9ယောက်မှာတယောက်ဟာ e-cigarette တောက်ကြတယ်ဆိုတာဖော်ပြထားပါတယ်
စွန်းနိုင်ငံမှာအရသာဆွေးရစီကိုအာဏာလွှဲပြောင်းပြီးအာဏာသိမ်းစစ်ကောင်ဆောင်တွေကိုဖိအားပေးနေတဲ့အနေနဲ့ဆက်လက်ပြီးတော့ထိုင်ပြီးတော့တပိတ်မှောက်ကြဖို့ဆန္ဒပြကောင်ဆောင်တွေကဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်။ဆန္ဒပြပွဲကိုအဓိကဦးဆောင်နေတဲ့ဆူဒန်ကျွမ်းကျင်ပညာရှင်များအတင်းကကျော်ကျော်ပြင်းနေမှာဆန္ဒပြပွဲတစ်ခုစီစဉ်ခဲ့ပြီးတော့ဒီနေ့မှလည်းခါတိုအမျိုးမှာချီတက်ဆန္ဒပြပွဲတိုက်တွန်းထားပါတယ်။တင်းစာတွေကတော့မြို့တော်ကစစ်စခန်းရှိမှာဆန္ဒပြသူတွေစစ်ဆေးရေးဂိတ်တွေပါချထားတာကိုတွေ့ရပါတယ်။ဆူဒန်အတွင်ကူပြောင်းရေးစစ်ကောင်စီကတော့ဆန္ဒပြသူတွေချက်ချင်းလမ်းတွေကိုဖွင့်ပေးဖို့အတားအဆီးတွေကိုဖယ်ရှားဖို့အမိန့်ပေးထားပါတယ်ရှင်။
အင်္ဂါနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ပြောပြပေးခဲ့ကြတာပါအခု writer သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အယူခံပါလက်ခံရတဲ့အမှုနဲ့ပတ်သက်တဲ့သတင်းလွှာတွေကိုဇက်တိုက်ထုတ်လွှင့်ပေးသွားပါမယ်ရှင် writer သတင်းတောက်တွေရဲ့နောက်ဆုံးအယူခံကိုနေပြည်တော်ပြည်ထောင်စုလွှတ်တော်တရားချုပ်ကပါလက်လိုက်ပါတယ်မိသားစုဝင်တွေကအယူခံအောင်မြင်မယ်လို့မျှော်လင့်ခဲ့ပေမဲ့မျှော်လင့်သလိုဖြစ်မလာခဲ့ပါဘူးဒီလိုပယ်ချလိုက်တာဟာသတင်းရယူခွင့်တွေအတွက်အဟန့်အတားဖြစ်သွားစေသလိုသူတို့လွတ်မြောက်ဖို့နောက်ထပ်တရားဝင်နီးလန်းတွေနဲ့စ조사ဆောင်ရွက်သွားမယ်လို့အကျိုးဆောင်ရှင်တွေကပြောပါတယ်ဒီအကြောင်း VOA မြန်မာပိုင်းသတင်းတောက်ကိုထက်အောင်ခန့်ကသတင်းပေးပို့ထားပါတယ်ရှင
် Writer သတင်းတောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့အတွက်တရားစီရင်ရနောက်ဆုံးလမ်းကြောင်းလို့ဆိုရမယ်နောက်ဆုံးပြင်ဆင်ချက်အယူခံကိုဒီကနေ့နေပြည်တော်ပြည်ထောင်စုတရားလွှတ်တော်ချုပ်ကပါလက်လိုက်တာဖြစ်ပါတယ်သူတို့နှစ်ဦးကိုရန်ကုန်မြောက်ပိုင်းခရိုင်တရားရုံးကနိုင်ငံတော်လိုအပ်ချက်ဥပဒေနဲ့ထောင်နှံခုနှစ်ချမှတ်လိုက်တာဖြစ်ပါတယ်။ချမှတ်လိုက်တဲ့အမိန့်ကိုတိုင်းတရားရုံးကအယူခံဝင်ခဲ့ပြီးမဲ့ပါလက်လိုက်တဲ့အတွက်အခုလိုပြည်ထောင်စုတရားလွှတ်တော်ချုပ်မှပြင်ဆင်ချက်အယူခံဝင်ခဲ့တာဖြစ်ပါတယ်။အခုလိုပြည်ထောင်စုတရားလွှတ်တော်ချုပ်ကပြင်ဆင်ချက်အယူခံပါလက်လိုက်တာဟာမြန်မာနိုင်ငံမှာသတင်းရယူဖြန့်ဖြူးခွင့်အတွက်အဟန့်အတားဖြစ်သွားစေရလို့တရားရုံးအထက်မှာအကျိုးဆောင်တရားလွှတ်တော်ရှင်နေဥက္ကင်မောင်စောကသတင်းနောက်တွေကိုပြောပါရစေ
။ချိန်ရတာ
ပုံပြင်းရမှုလည
်းပတ်လာလိုက်ပါတယ်။အော်ယုံနှယုံရဲ့အမိန့်တွေကိုအတည်ပြုလိုက်ပါတယ်။ဒီလိုဆိုရင်တို့ကိုဆက်ပြီးတော့ပြေးရမယ်။ဒီလိုမှတော့ကျွန်တော်တို့ကတော့ဒီအဆုံးဖြတ်တဲ့ပတ်သက်လို့စိတ်ပြတ်တယ်ဆိုတော့ကျွန်တော်ပြောချင်တယ်။ဒါမှမြန်မာနိုင်ငံရဲ့ဒီအစီအစဉ်လေးလောက်ခွင့်ပို့လို့တော့မြန်မာနိုင်ငံရဲ့ဂုဏ်သိက္ခာထိခိုက်စေတယ်။ဒါပြီးတော့မြန်မာနိုင်ငံမှာရှိတဲ့ခင်ဗျားတို့အပါအဝင်ပေါ့ဗျာ။ဒီ press fee ကတကယ်လောလောဆယ်။အမြင်ရှာဖို့ရဲ့ဖြတ်ပြီးဖို့အဲ့ဒါလေးအကုန်လုံးတမန်တော်ကြောက်ရအောင်ဒီကဒါမျိုးအခန်းတိုင်းဖြစ်ပေါ်စေတယ်လို့ပြောတာ။ဒါကိုကြားလိုက်
နေပြည်တော်ပြည်အောင်စုတရားလွှတ်တော်ချုပ်ကကိုဝါလုံးနဲ့ကိုကျော်စိုးတို့ရဲ့ပြည်စင်ရဲ့ယူကံကိုပတ်လက်လိုက်ပြီးမဲ့သူတို့နှစ်ဦးလွတ်မြောက်ဖို့အတွက်နောက်ထပ်နီးလန်းနေရှိသေးတာမို့လွတ်မြောက်ရေးဆက်ကြိုးစားသွားမယ်လို့ရှင့်နေဦးခင်မောင်စောကပြောပါတယ်
။သွားနိုင်တဲ့အဆင့်35တရားရေးအရာအထူးအယူခံတို့အဲဒီစာကျွန်တော်တို့ရှိတယ်နော်။သို့တော့အဲဒီဥစ္စာနဲ့ပတ်သက်လို့သူတို့ကကျွန်တော်တို့ကိုတရားရေးနဲ့ပတ်သက်ပြီးတော့ဆက်လက်ပြီးတော့သွားဖို့သူတို့ဆန္ဒမရှိဘူးလို့ပြောတယ်။ရှိအဲ့ရအတွက်ကြောင့်ကျန်တဲ့ဟိုဟာကပဲနှစ်ဖက်ရှိတယ်နော်လမ်းကြောင်းနှစ်ခုပေါ့ဗျာကျန်တဲ့လမ်းကြောင်းနှစ်ခုရှိတယ်အဲ့ဒါကအုပ်ချုပ်ရေးစီမံခန့်ခွဲရေးလမ်းကြောင်းနဲ့ဥပဒေကြီးရေးလမ်းကြောင်းအုပ်ချုပ်ရေးစီမံခန့်ခွဲရေးလမ်းကြောင်းမှာကသမ္မတရဲ့ဇင်ကြီးဝင်ရှိတယ်နောက်တစ်ခါသမ္မတကနေပြီးတော့မှရှင်းနေချုပ်ကတစ်ဆင့်ဟိုဟာလုပ်တယ်ဝင်ရောက်ပြီးတော့ရှင်းနေချုပ်ရဲ့ဝင်ရောက်ဖြည့်ရှင်းဖို့ကြိုးစားတာလေးလုပ်နေတာရှိတယ်နောက်တစ်ခါဥပဒေပြည်လမ်းကြောင်းကတော့လွတ်တော်မှာရှိတဲ့ကော်မတီတွေကတက်ရှင်းပါလားအနာဟုဆုံးဖြတ်ဖို့ဝါရအချက်ပြုဖို့ဖြစ်တာရှိမှာပေါ့
ဒီနေ့ဆုံးဖြတ်ခြင်းနဲ့ပတ်သက်လို့ကိုယ်ဝလုံးရဲ့အမျိုးသမီးဖြစ်သူမပန်းအီမွန်ကအခုလိုမှတ်ချက်ပြုပါတယ
်တကူပြောင်းလဲလာနိုင်တယ်လို့လည်းအချိန်နဲ့ဟိုအကောင့်ကိုလည်းမျှော်လင့်ထားပါတော့ဒါပေမဲ့ဒီနေ့ဆုံးဖြတ်တဲ့အားကိုထင်လို့ဖြစ်လာတော့စိတ်ထဲမှာတော့တော်တော်ဝမ်းနေကိုကတော့မိသားစုဝင်နေနေရတော့စိတ်တော့မကောင်းဘူးပေါ့နော်ကိုယ်ကကိုမျိုးသားတွေကလူကောင်းတွေဆိုတော့သူတို့အများဆုံးလွတ်မြောက်လာစေတယ်။
ဒီကနေ့ writer သတင်းတော်တွေရဲ့အယူခံကိုပလက်လိုက်တဲ့ပြည်သူတရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်ကိုအထူးစိတ်ပြည့်ရာကြောင်းရန်ကုန်အမေရိကန်တန်ယုံကဒီကနေ့ထုတ်ပြန်လိုက်တယ်လို့ ဒီဖြစ်ရပ်ကမြန်မာနိုင်ငံအတွင်းလွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်အခွင့်အရေးနှေးပါလာနေတာကိုဖော်ပြလိုက်တာပဲလို့တန်ယုံအရာရှိသူကပြောပါတယ
် The Supreme Court's ruling in Wallon and Chasso's case is deeply disappointing.These convictions
ဘဝလုံးနဲ့ကိုကျော်စိုးရဲ့အမှုနဲ့ပတ်သက်လို့တရားစုတရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်ကိုများစွာစိတ်ဖြတ်မိပါတယ်။ရုပ်ရှင်ဒါရိုက်တာမင်းထင်ကိုကိုကြီးနဲ့ဒေါင်းလို့မျိုးဆက်တန်ချက်အဖွဲ့ဝင်တွေကိုလည်းမကြသေးခင်ကဖမ်းဆီးခဲ့တာ။အယ်ဒီတာကိုရဲအနေနဲ့တခြားသတင်းထုတ်တွေကိုမကြသေးခင်တော့ကတရားစွဲခဲ့တာတွေလို့ပြည်တယ်စီရင်မှုတွေကမြန်မာနိုင်ငံနဲ့လွတ်လပ်စွာပြောဆိုမှုအတွက်တီးခံမှုမရှိတဲ့အခြေအနေပိုဆိုးလာနေတာကိုထောက်ပြနေကြတာပါ။သတင်းစာ၊တရော်စာ၊ငြင်းညမ်းစွာဆန္ဒပြတာနဲ့အခြားသောတရားဝင်ထုတ်ဖော်ပြောဆိုမှုတွေဟာဒီမိုကရက်တစ်လူပောင်အဖွဲ့အစည်းတရက်အတွင်းမှာတော့ဒါရီဟာပြစ်မှုမဖြစ်သင့်ပါဘူး
။တရင်နောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ဟာ2018ခုနှစ်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ပဋိပက္ခတွေနဲ့ပတ်သက်လို့တရင်ရိုက်ဖို့ကြိုးစားရင်းဖန်ဆီးခံခဲ့ကြရတာဖြစ်ပြီးသူတို့နှစ်ဦးအမှုကိုတော့ကိုလာကြာစစ်ဆေးခဲ့ပြီး2018ခုနှစ်စက်တင်ဘာ3ရက်နေ့မှာမြောက်ပိုင်းခရိုင်တရားရုံးက2008နှစ်ချမှတ်လိုက်တာလည်းဖြစ်ပါတယ်။ဒရင်နောက်နှစ်ယောက်ဖမ်းဆီးခံရတာနဲ့ပတ်သက်လို့ရဲမှူးချုပ်တင်ကိုကထောင်ချောက်ဆင်ဖမ်းဆီးခဲ့တာလို့တရားလိုပြတပ်တည်တူဖြစ်တဲ့ဒရဲမှူးအောင်မိုးရံနိုင်ကတရားခွင်မှာထွက်ဆိုခဲ့ပါသေးတယ်။ဒီထွက်ဆိုချက်ကြောင့်ဒရင်နောက်နှစ်ယောက်ပေါ်တရားစီရင်တာနဲ့ပတ်သက်လို့မျှတမှုမရှိဘူးလို့ဝေဖန်မှုတွေကြဲကြဲလောင်လောင်ထွက်ပေါ်ခဲ့တယ်လို့NLD ရတားဆိုးရလက်ထမှာသတင်းလွတ်လပ်ခွင့်ပေါ်မေးခွန်းထုတ်တာတွေလည်းရှိပါတယ်။နိုင်ငံတကာသတင်းသမားများကာကွယ်စောင့်ရှောက်ရေး CPJ ပါဝင်နိုင်ငံတကာသတင်းလွတ်လပ်ခွင့်အဖွဲ့အစည်းတွေကလည်းသူတို့နှစ်ဦးကိုအမြန်ဆုံးပြန်လည်ပေးဖို့တောင်းဆိုခဲ့ကြပါသေးတယ်။နေစည်းမထားသတင်းတောင်များအဖွဲ့ RSS ကထုတ်ပြန်တဲ့သတင်းလွတ်လပ်ခွင့်ညွှန်းကိမ့်မှာတော့မြန်မာနိုင်ငံဟာအရင်နှစ်တွေကတည်းကတဆင့်လျော့ကျသွားပြီးအခုလိုလျော့ကျတာဟာဒီသတင်းနောက်နှစ်ယောက်ပေါ်ထောင်ဒဏ်ချမှတ်လိုက်တာကြောင့်လို့လည်းထုတ်ပြန်ထားပါတယ်ခင်ဗျာ။
ကိုထက်အောင်ခန့်ပြောပြခဲ့တာပါရှင်အခုလိုဖန်ဆီးခံထားတဲ့ writer သတင်းတောက်နှစ်ယောက်ရဲ့အယူခံကိုပြည်ထောင်စုတရားလွှတ်တော်ချုပ်ကဒီကနေ့ပယ်ချလိုက်တဲ့ဆုံးဖြတ်ချက်အပေါ်မှာနိုင်ငံတကာနဲ့ဒေတာရင်းနိုင်ငံတချို့အပြင်လူခွင့်ရေးလှုပ်ရှားသူတွေကပါဝေဖန်လိုက်ကြပါတယ်တရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံမှာတရားမျှတမှုကင်းမဲ့ရာရောက်တာကိုပြသနေသလိုသတင်းလွတ်လပ်ခွင့်အတွက်နောက်ပြန်ဆုတ်တဲ့ခြေလှမ်းတရက်အဖြစ်နဲ့လည်းတုံ့ပြန်ခဲ့ကြပါတယ်တရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်အပေါ်ဝေဖန်မှုတွေကိုတော့နန်းလောင်ကစူးစီးတင်ပြထားပါတယ်ရှင်
နိုင်ငံတော်လျှို့ဝှက်ချက်အဥပဒေဖောက်ပြန်မှုနဲ့ထောင်ဒဏ်ခုနှစ်နဲ့ကြာခံရတဲ့ Riders သတင်းထောက်ကိုပါလုံးနဲ့ကိုကျော်စိုးတို့ရဲ့အယူခံကိုနေပြည်တော်မှာရှိတဲ့ပြည်ထောင်စုတရားလွှတ်တော်ချုပ်ကပယ်ချလိုက်တဲ့အတွက်လူအခွင့်ရေးအဖွဲ့တွေဒေသတွေနဲ့နိုင်ငံတကာအသိုင်းအဝိုင်းကပါစိတ်ပြက်လက်ပြက်ဖြစ်ခဲ့ကြပါတယ်လူအခွင့်ရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့ APHR ကလည်းဆုံးမြတ်ချက်အပေါ်စိတ်ပြက်မိတဲ့အကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်APHR ဥက္ကဋ္ဌ Charles Santiago ရုံးရဲ့တင်းနဲ့ဆက်သွေးတာဝန်ခံ Fiona Savaf ကတော့ကြီးညာချက်ထုတ်ရတဲ့အကြောင်းရင်းကိုအခုလိုရှင်းပြပါရစေ
။ This was the Myanmar authorities' chance to return justice and prove that they value freedom of expression but they failed to do so.
ဒါဟာမြန်မာတာဝန်ရှိသူတွေအတွက်မျှတတဲ့တရားစီရင်ရေးဘက်ကိုပြန်လည်နိုင်မဲ့အခွင့်အရေးဖြစ်တယ်လို့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုတန်ဖိုးထားတယ်ဆိုတာကိုပြသနိုင်မဲ့အချိန်အခါဖြစ်ပါတယ်။ဒါပေမဲ့အစိုးရဘက်ကဒီလိုလှုပ်ဖို့ပြက်ကွက်ခဲ့ပါတယ်အခုတော့သတင်းတောက်တွေဆက်ပြီးတော့အကျဉ်းချခံကြရတော့မှာပါဒီဖြစ်ရကြောင့်လွတ်လပ်စွာထုတ်ဖော်ရေးသားခွင့်စိုးရိမ်စရာကောင်းလောက်အောင်ကျဆင်းလာနေတဲ့မြန်မာနိုင်ငံတွေကတခြားသတင်းဌာနတွေမှာလည်းကိုယ့်ဘာသာတီးဖြတ်တဲ့အခြေအနေမျိုးကိုရောက်သွားစေပါတယ်သတင်းတောက်တွေအနေနဲ့ကိုလို့ရမယ့်အလုပ်ကိုလုပ်လို့လွတ်လပ်မှုဆုံးရှုံးမှာကိုရောလုံခြုံရေးအတွက်ပါစိုးရိမ်နေရတာမျိုးကလုံးဝမဖြစ်သင့်ပါဘူးသတင်းထောက်တွေရဲ့အယူခံပယ်ချခံလိုက်ရတဲ့အပေါ်ရန်ကုန်မှာရှိတဲ့အမေရိကန်တန်ယုံကလည်းစိတ်ပြတ်မိကြောင်းကြေညာချက်ထုတ်ပြန်ပြောဆိုလိုက်တယ်လို့မကြတဲ့ခင်ကဆလုံးလွတ်လပ်စွာထုတ်ဖော်ပြောဆိုမှုတွေသတင်းသမားတွေအပေါ်အရေးယူဖို့ကြိုးပမ်းလာနေတဲ့အာဏာပိုင်တွေရဲ့လိုရက်တွေအပေါ်ဆိုရင်ကြောင်းလည်းပြောဆိုခဲ့တာပါကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်ရေးအထူးကိုယ်စားလှယ်ရန်ဟီးလီကလည်းမြန်မာနိုင်ငံမှာတရားမျှတမှုမရှိတာကိုပြသတဲ့လိုရက်အဖြစ်နဲ့ Twitter လူမှုကွန်ရက်ကနေပြောဆိုခဲ့ပါတယ်ပြင်သစ်နိုင်ငံအခြေဆိုင်နေစည်းမချသတင်းသမားများအဖွဲ့ RSF ကလည်းသတင်းထောက်တွေရဲ့အယူခံကိုပယ်ချလိုက်တဲ့ဆုံးမြတ်ချက်အပေါ်စိတ်ပြက်မိကြောင်းနဲ့အမြန်ဆုံးပြန်လုပေးဖို့လည်းကြေညာချက်ထုတ်ပြန်တောင်းဆိုခဲ့တာပါနိုင်ငံတကာလူအခွင့်အရေးလှုပ်ရှားမှုအဖွဲ့ Human Rights Watch ကလည်းလူအခွင့်အရေးချိုးဖောက်မှုတွေကိုဖော်ထုတ်ဖို့ကြိုးပမ်းခဲ့ကြတဲ့သတင်းထောက်တွေကိုအစကတည်းကမဖမ်းသင့်တဲ့အကြောင်းပြောဆိုခဲ့ပါတယ်တချိန်တည်းမှာပဲတည်င်းထောက်တွေအပေါ်ဖိနှိပ်တဲ့ဥပဒေတွေကိုအမြန်ဆုံးပြင်ဆင်ဖို့လဲ Human Rights Watch အဖွဲ့ကအာရှရေးရာလက်ထောက်ညွှန်ကြားရေးမှူး Phil Robinson က VOA ကိုပြောပါတယ်
The government should quash this conviction and it should move immediately
လူ့ခွင့်ရေးလိလာစောင့်ကြည့်ရေးအဖွဲ့ရဲ့ထုတ်ပြန်ချက်မှာရှင်းလင်းလင်းဖော်ပြထားသလိုပဲစုံစမ်းတည်င်းရေးသားတဲ့ writer တည်င်းထောက်တွေအရေးယူခံရဖို့မဆိုထားနဲ့ဖမ်းဆီးတာမျိုးတော်မှမလုပ်သင့်ပါဘူး Colony လက်ထက်ကပြောင်းလဲထားတဲ့နိုင်ငံတော်လှုပ်ရွက်ချက်အဥပဒေကိုလည်းဖျက်သိမ်းပစ်သင့်ပါတယ် ဒေါန်ဆန်းစုကြည်ရဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်ပါတီကလွှတ်တော်မှာတကယ့်ကိုအမြောက်များနေရာရထားတဲ့အတွက်ဒီဥပဒေကိုပြင်ဆင်ဖို့ချက်ချင်းလုပ်သင့်ပါတယ်
။နိုင်ငံတကာလူအခွင့်အရေးအဖွဲ့တစ်ခုဖြစ်တဲ့ Amnesty International ကလည်းတရင်ထောက်တွေရဲ့အယူခံကိုပယ်ချလိုက်တာဟာတရားမျှတမှုရရှိရေးကိုညှဉ်းဆန်လိုက်တဲ့ဝန်ထဲစရာလို့ရအဖြစ်ပြောဆိုခဲ့တာပါ။တရားလွှတ်တော်ချုပ်ရဲ့ဆုံးဖြတ်ချက်ဟာမြန်မာနိုင်ငံရဲ့တရင်လွှတ်လပ်ခွင့်အတွက်အမောင်ဖုံးတဲ့နေ့တစ်နေ့အဖြစ်နဲ့လဲအရှိနဲ့အရှိတောင်အာရှဆိုင်ရာညွှန်ကြားရေးမှူးနီကိုလတ်စ်ဘတ်ကလင်းကကြေညာချက်မှာပြောဆိုထားပါတယ်ရှင်
။နိုင်ငံတကာနဲ့ဒေသရင်းကဒီရိုက်တာတရင်တော်နှစ်ဦးရဲ့အမှုအယူခံပါလတ်မှုပေါ်မှာတုံ့ပြန်ချက်တွေကိုနန်းလောင်ကစူးစီးတင်ပြသွားတာပါ။အခုတော့ဖားကန့်ကြောက်စင်းတွင်မြေပြိုကျလို့လူတွေပျောက်ဆုံးနေတဲ့အခြေအနေဘက်ကိုလည်းကြည့်ကြရအောင်ပါရှင်။ကချင်ပြည်နယ်ဖားကန့်မြို့နယ်ကကြောက်ကျင်းတစ်ခုမှာမြေသားနံရံပြိုကျပြီးပျောက်ဆုံးနေတဲ့ရာနဲ့ချီတဲ့သူတွေဟာအသက်ရှင်ရပြန်တွေ့ဖို့မလွယ်တဲ့အကြောင်းဒေသခံတွေကပြောကြပါဗျ။ကြောက်တူးတဲ့လုပ်ွက်တွေမှာအခုလိုမြေပြိုကျလို့လူသေဆုံးရတာမျိုးတွေမကြာခဏဖြစ်လျက်ရှိပြီးဖြစ်တိုင်းမှာလည်းသက်ဆိုင်ရာအာဏာပိုင်တွေဘက်ကကူညီကယ်ဆယ်ရေးလုပ်ငန်းတွေမှာအားနည်းနေသလိုကြောက်စင်းတူကုမ္ပဏီတွေအပေါ်ဥပဒေအရထိန်းကွက်မှုတွေလည်းအားနည်းနေတော့မယ်လို့တက်ကြွလှုပ်ရှားသူတွေကထောက်ပြကြပါဗျ။ဒီအကြောင်း VOA သတင်းတောက်မေခါကစူးစီးတင်ပြထားပါရှင်
ကချင်ပြည်နယ်ဖားကန့်မြို့နယ်ဘလခရွာအနီးမှာရှိတဲ့တက်တန်းလွန်လုတ်ကွက်နဲ့တူးဖော်စဲလုတ်ကွက်တွေကြားကမြေသားနေရင်တနင်္လာနေ့ညကပြိုကျခဲ့တာပါဘလခမော်လို့အမည်ပေးထားတဲ့မော်မှာညနေပိုင်း 7:00 နာရီအချိန်လောက်ကဖြစ်ပွားခဲ့တာဖြစ်ပါတယ်ကျင်းနေရင်ပြိုကျပြီးတော့အပေါ်မှာရှိနေတဲ့အရင်နှစ်ကလုတ်ကွက်ဟောင်းဒေတာအခေါ်နွန်ကန်ကြီးကပေါက်ကျလာခဲ့တာပါမြေပြိုကျရတဲ့ပတ်သက်လို့ဖားကန့်ဒေတာကန်လည်းဖြစ်တဘာဝပဝင်းကျင်ထိန်းသိမ်းရေးလုတ်ကင်နေတဲ့ကိုနောင်လက်ကတော့တိတ်ဆုံးသူတွေအနည်းဆုံးရာချီရှိနိုင်တယ်လို့ခန့်မှန်းကြောင်းပြောပါတယ
်ဟိုလောလောဆယ်ကတော့သူတို့ကတော့ဟိုဆယ်ဒီကုမ္ပဏီဘက်ကဟိုင်းနဲ့သူကဆယ်ယူနေတဲ့အနေထားမှာတော့ရှိတယ်ခဏကျွန်တော်ကြည့်တော့နော်အခုတော့သုံးဦးတော့ဟိုဆယ်ထားလို့ပြောတယ်သုံးဦးဆိုလည်းအပြက်ပြောက်ထားတဲ့ဟာပေါ့နော်တိတ်ဆုံးနဲ့သူတို့ဆယ်လို့ရတယ်လို့ပြောနေတယ်ကျွန်တော်တော့ရာပိုင်းလို့တော့ခံမနေတော့ရာပိုင်းနည်းနည်းကြော်ကြော်တော့ခံမှာပဲဆိုတော့အဲ့မှာကလူနဲ့အများကြီးနေတဲ့ကုမ္ပဏီတွေနဲ့စုနေတဲ့အချိန်ဆိုတော့အဲ့မှာနှစ်ခေတ်တော့ပေါ်စီတော့တချို့ဆိုချမ်းလို့မြည်လုံနေတဲ့ဟာတွေလည်းအမျိုးတွေရှိတယ်ဒါကအဲ့မှာမြင်းတွေတက်ပြီးပြောတာအများကြီးဟုတ်တယ်
လက်ရှိအချိန်ထိရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေလုပ်တာမှာတည်ဆုံးသူကြောက်တူးကုမ္ပဏီဝန်ထမ်း3ဦးရဲ့အလောင်းတာရှာဖွေတွေ့ရှိနိုင်သေးပြီးရှာဖွေကယ်ဆယ်ရေးလုပ်ရမှာလည်းအခက်အခဲတွေရှိနေတယ်လို့ဒေသခံတွေကဆိုပါတယ်အခုပျောက်ဆုံးနေသူတွေဟာကချင်အမျိုးသားတုတ်တက်ရေးကုမ္ပဏီငကားကိုးကောင်ကုမ္ပဏီ Unity ကုမ္ပဏီနဲ့မြမတူရကုမ္ပဏီ၄ခုကဝန်ထမ်းတွေဖြစ်တယ်လို့ဆိုပါတယ်ဒါကပြင်အခုလိုဖြစ်စဉ်တွေဖြစ်တာမှာကုမ္ပဏီတွေရဲ့အားနည်းမှုကြောင့်ဆိုတာမှန်ပေမဲ့သက်ဆိုင်ရာအစိုးရတာဝန်ရှိသူတွေဘက်ကစီမင်းစီကန့်တဲ့အညီလိုက်နာဆောင်ရွက်မှုမရှိတဲ့ကုမ္ပဏီကိုဥပဒေကြောင့်ရအေးအေးယူမှုအားနည်းတယ်လို့ကိုနောင်လက်ကဆိုပါတယ
်ပြောမစီကျမရေးလူမှုရေးအသက်အန္တရာယ်ကိုအနည်းဆုံးမသိခိုက်လို့ရအောင်လဲဘာကြောင့်မို့သိခိုက်လို့လုပ်တယ်လဲသိခိုက်တယ်ဆိုတာကျဘာကြောင့်မို့ဒီသူ့နဲ့ကြီးကိုခြံထားပြီးတယ်လဲဆက်တန်းကုန်လို့ရှိဘာလို့ကံမခုပြီးတာလဲဒီဟိစားတယ်ဆက်မြဲဆက်ဖြစ်နေဦးမယ်အနေထားပဲရှိနေတယ်ကျွန်တော်တို့ကတော့ဒါကြတော့ဥပဒေနဲ့ပတ်သက်လာကြောင်းရဲ့ဥပဒေပတ်သက်လာလုံးဝတည်ပြီးလို့လေဒါပေါ့ဆမှုပဲအဲ့ဒါကြောင့်မို့ကျွန်တော်တို့ဥပဒေရကျွန်တော်တို့ကတော့အရေးယူစီချင်တာပေါ့နော
်အခုပြောကြခဲ့ကျင်းနေရာရဲ့ဘေးပတ်လေဟာလေတောင်နေရံတွေဖြစ်တာကြောင့်ဝန်ထမ်းတွေအတွက်ပြေးစရာမြည်ဖားကန့်စိတ်မှုကြီးရွာကဥရွှေသိန်းကဆိုပါတယ်မြေပြိုကျမှုဟာဖားကန့်ဒေတာမှာမကြာခဏဆူတလို့ဖြစ်နေပြီးပြီးခဲ့တဲ့နှစ်အော်တိုဗာလာအတွင်းကလည်းလူ30လောက်သတ်ဆုံးရှုံးခဲ့ရပါတယ်ဒီလိုမကြာခဏဖြစ်နေပေမဲ့လည်းပြည်내အစိုးရဘက်ကစက်မက်လုဆောင်တာတွေအားနေနေတာကြောင့်အခုလိုဆက်လက်ဖြစ်ပွားနေရတာဖြစ်တယ်လို့ဥရွှေသိန်းကတော့ဆိုပါတယ
်အဓိကဟိုလက်ညှိုးထိုးပြမယ်ထောက်ပြမယ်အဲတာဝန်ရှိလို့ပြောလို့ရတဲ့အဖွဲ့ကတော့ကချင်ပြည်နယ်ဆိုရအဖွဲ့လို့ပြောချင်တာပေါ့လေနော်အဲနောက်ဒုတိယပိုင်းကတော့ဒီဖားကန့်ညွန့်ရဲ့ဒီလက်တော်ကိုယ်စားလေးဒီဖြစ်ပါဒီဟာပေါ့ဖြစ်မှာပါအဲ့တော့ပြောချင်တာပါလဲဆိုတော့ဒီလိုနှိမ့်နေတိုက်ဒီလိုလူအသေးကြောက်များတဲ့ဖြစ်နေတဲ့မြက်ဆက်ကတက်ကအဲ့လားဖြစ်နေရတဲ့အကြောင်းရင်းကတော့ခုနကပြောသလိုပေါ့နော်ဒီမြင်းကြီးအမြင်းကြီးရှင်နေခင်းကျင်ရဆိုလို့ရှိလို့ချင်းပြောက်တဲ့အုပ်ချုပ်ရေးတွေပြောက်တဲ့စီမံခန့်ခွဲစနစ်တွေဟုတ်တယ်ကဒီသတ်မှတ်ထားတဲ့ဥပဒေ new ဥပဒေတွေကိုစနစ်တကျလိုက်နာဆောင်ရွက်မှုအပိုင်းတွေမှာဒီအကောင့်တွေပေါ်တဲ့ဘိုင်းနဲ့မှာလက်ညွန်တဲ့ဘိုင်းနဲ့မှာအားနည်းချက်တဲ့အသက်မွေးမှုဘိုင်းနဲ့တော်တော်လေးကိုချီးရလို့ပြောလို့ရပါတယ
်ဒီကနေ့ချင်းပြိုကျမှုအတွင်ပျောက်ဆုံးတိတ်ဆုံးသူအရေးအတွက်အတိအကျကိုတော့တေချာမသိရသေးပါဘူးလောလောဆယ်ကနဦးရရှိထားတဲ့စီးရင်တွေအရမြမတူရကုမ္ပဏီကဝန်ထမ်းလူ28ဦးငကားကိုးကောင်ကုမ္ပဏီကလူ26ဦးပေါင်းအယောက်50ကျော်ပျောက်ဆုံးနေပြီးဗဟိုးရင်16စီးနဲ့မြေသားရင်19စီးပျောက်ဆုံးသွားကြောင်းစည်ရင်းကောက်ထားနိုင်တယ်လို့ဖားကန့်မြို့နယ်ရဲစခန်းကတာဝန်ရှိသူတဦးကပြောပါတယ်နောက်ထပ်အပျောက်ဆုံးသတင်းကိုစုံစမ်းစစ်ဆေးနေစေလို့လည်းပြောပါတယ်ရှင်
မိခပြောပြသွားတာပါရှင်အခုတော့မြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားရှိမရှိဆိုတဲ့အကြောင်းဘက်ကိုလည်းအလှည့်ပေးပါဦးမယ်မြန်မာနိုင်ငံမှာနိုင်ငံရေးပုံမှန်နိုင်ငံရေးပြစ်မှုကျူးလွန်သူဆိုတာသတ်မှတ်မထားတဲ့အကြောင်းနဲ့နိုင်ငံရေးအကျဉ်းသားဆိုတာလည်းမရှိတဲ့အကြောင်းပြည်ထရေးဝန်ကြီးဌာနလက်အောက်ခံအကျဉ်းဦးစီးဌာနရဲ့ထုတ်ပြန်ချက်ကိုနိုင်ငံရေးအကျဉ်းသားဟောင်းတွေကကန့်ကွက်လိုက်ကြပါတယ်အကျဉ်းဦးစီးဌာနအနေနဲ့နိုင်ငံရေးအကျဉ်းသားဆိုတာနဲ့ပတ်သက်လို့သတ်မှတ်တာထုတ်ပြန်တာတွေလုပ်ခွင့်မရှိဘူးလို့လည်းသူတို့ကထောက်ပြကြပါတယ်ကိုစောထက်ရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင
်အစိုးရအနေနဲ့နိုင်ငံရေးကြောင့်အကျဉ်းချသူတွေရဲ့ဂုဏ်သိက္ခာကိုအတိအမှတ်ပြုတင်တယ်လို့နိုင်ငံရေးအကျဉ်းသားဟောင်းတွေကပြောဆိုလိုက်ပြီးမြန်မာနိုင်ငံမှာနိုင်ငံရေးအကျဉ်းသားဆိုတာမရှိဘူးဆိုတဲ့အကျဉ်းဦးစီးဌာနကထုတ်ပြန်ချက်ကိုကန့်ကွက်ကြောင်းနိုင်ငံရေးအကျဉ်းသားဟောင်းတွေကပြောပါတယ်ဒီသတ်မှတ်ချက်ဟာအကျဉ်းဦးစီးဌာနရဲ့လုပ်ပိုင်권မဟုတ်ကြောင်းနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်းမြန်မာနိုင်ငံ AAPB ရဲ့အတွင်းရမှုကိုတိုက်နိုင်ကပြောပါတယ
်။ဟိုအကျဉ်းဦးစီးဌာနကနိုင်ငံရေးအကျဉ်းသားရှိခြင်းမရှိခြင်းသတ်မှတ်ခြင်းမသတ်မှတ်ခြင်းဆိုတဲ့ဒီကကကြောကွေမရှိပါဘူး။သူတို့ရဲ့လုပ်ပိုင်권လည်းမဟုတ်ပါဘူး။နိုင်ငံရေးအကျဉ်းသားနဲ့ပတ်သက်ပြီးတော့သတ်မှတ်ခြင်းမသတ်မှတ်ခြင်းနိုင်ငံရေးရှိခြင်းမရှိခြင်းကတော့နိုင်ငံလုံးနဲ့တိုက်ရိုက်ဆက်ဆိုင်တဲ့ဒီကပါ။ဆိုတော့အကျဉ်းဦးစီးဌာနကသူရဲ့လောက်ကွေးတွေအများကြီးကြော်နေတာဖြစ်ပါတယ
်နိုင်ငံရေးအကျဉ်းသားစကလုံးအုံနှုံနဲ့ပတ်သက်ပြီးဦးသိန်းစိန်ဆိုရလက်ထက်မှာနိုင်ငံရေးအကျဉ်းသားဟောင်းနေနဲ့တွေ့ဆုံခဲ့ပြီးကော်မတီတရဖွဲ့စည်းခဲ့ပါတယ်ဒါပေမဲ့လည်းဦးသိန်းစိန်ဆိုရလက်ထက်မှာနိုင်ငံရေးအကျဉ်းသားဆိုရဲ့စကလုံးကိုလက်ခံခဲ့ခြင်းမရှိပါဘူးနိုင်ငံရေးအကျဉ်းသားရဲ့အခန်းကဏ္ဍကိုအရင်တိုင်းပြည်အုပ်ချုပ်သူဆက်ဆက်ကအသိမှတ်မပြုတာမဆန်းပေမဲ့လည်းအရသာအစိုးရဖြစ်နေတဲ့ NLD ဆိုရလက်ထက်မှာနိုင်ငံရေးအကျဉ်းသားရဲ့ဂုဏ်သိက္ခာကိုအသိမှတ်ပြုတင်ကြောင်းပြည်သူ့ပါတီဒုတိယဥက္ကဋ္ဌဦးမင်းစေရကပြောပါတယ
်ဒီနေရာမှာကျွန်တော်တို့ရဲ့ခံယူချက်နဲ့ခံစားချက်ရပြောရမယ်ဆိုရင်နိုင်ငံရေးအကျဉ်းသားစကလုံးကိုကျွန်တော်တို့ကဘာဖြစ်လို့ဟောတာကျွန်တော်တောင်းရတယ်နောက်ပြီးတော့အစိုးရဘက်ကလည်းဒါနိုင်ငံရေးအကျဉ်းသားလို့စကလုံးကဘာသူလို့အတရားဝင်အတိမတ်ပြုရှင်လဲဆိုတော့နိုင်ငံရေးရပေါ့နော်အကျဉ်းချခဲ့တဲ့နော်လူတွေပေါ်မှာနိုင်ငံရေးသိက္ခာရပေါ့နော်အတိမတ်ပြုဖို့ဆိုတဲ့ရည်ရွယ်ချက်နဲ့ကျွန်တော်တို့ကဒီစကလုံးကိုတော့ဒီစကလုံးပေါ်မှာအတိမတ်ပြုဖို့တောင်းဆိုတဲ့သဘောပဲက
ပြည်မှုဆိုင်ရာဥပဒေအခန်း6ပုံမှန်128 129 130မှာနိုင်ငံရေးအကျဉ်းသားဆိုရဲစကလုံးကိုတုံးဆွဲထားပြီးဒီပုံမှန်တွေကတော့နိုင်ငံရေးအကျဉ်းသားတွေကိုလူပြေးအောင်ကူညီသူဒါမှမဟုတ်ရင်ထိန်းသိမ်းစောင့်ရှောက်ထားသူကိုပြည်ထောင်စီရင်တဲ့ပုံမှန်တွေဖြစ်ပါတယ်အခုလိုအချိန်ကမျိုးမှာနိုင်ငံရေးအကျဉ်းသားဆိုတာမရှိကြောင်းအတိတ်ပဲဖွင့်နေရဟာအကျဉ်းဦးစီးဌာနရဲ့လုပ်ပိုင်권ပေါင်းနေတဲ့ကြော်လွန်နေရတဲ့အတွက်လက်မခံနိုင်ကြောင်းတရားလွှတ်တော်ရှိနေ Robert Sound ကပြောပါတယ
်ဒါနိုင်ငံရေးအကျဉ်းသားပါလို့တကမ္ဘာလုံးကအတိမတ်ပြုနေတဲ့အချိန်မှာသူတို့ကဒါကိုထုတ်ပြန်တာဟာမှားယွင်းနဲ့ထုတ်ပြန်ခြင်းဖြစ်နေတယ်တော်ကွေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့အမိန့်အမှတ်တင်းပြင်းပေါင်း90နဲ့မာဖလာခေတုံကထုတ်ပြန်ခဲ့တဲ့လူချင်းကျန်းမာရေးအမှတ်အမိန့်အမှတ်နှင်းပြင်းပေါင်း80တို့မှာဘယ်ပုံမှန်တွေဘယ်ပုံမှန်တွေကနိုင်ငံရေးပြမှုဖြစ်ပါလေလို့ဆိုပြီးတော့ခက်သိမ်းပြန်ထမ်းတာလေဒီအခုလို့ထုတ်ပြန်တာကတော့ထောင်ရင်းမှာမတိမငိမ်မှုတွေကိုဖြစ်လာအောင်လုပ်လို့ဖြစ်နေတယ်လို့ပဲကျွန်တော်ပြောချင်ပါတယ်
နိုင်ငံရေးအကျဉ်းသားမရှိဘူးဆိုတာ PA ဝန်ကြီးဌာနကလွှတ်တော်မှာဖိကြားခဲ့တယ်လို့အကျဉ်းဦးစီးဌာနရဲ့ AB လ22ရက်ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ထုတ်ပြန်ချက်နဲ့ပတ်သက်လို့မေးမြန်းဖို့အကျဉ်းဦးစီးဌာနတောင်းရှိသူတွေကို VOA ကဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းမရခဲ့ပါဘူး။နှစ်စံတည်းရနေမှာတနိုင်ငံလုံးအကျဉ်းထောင်တွေကနေလူငယ်ချမ်းသာခွင့်နဲ့လွတ်လာရဲ့အယောက်900ကျော်ထဲမှာနိုင်ငံရေးအကျဉ်းသား2ယောက်ပဲပါခဲ့ကြောင်းနိုင်ငံရေးအကျဉ်းသားများကူညီစောင့်ရှောက်ရေးအသင်း EAPP ကပြောပါတယ်။
ကိုစောထက်စုံစမ်းတင်ပြခဲ့တာပါရှင်ကျမတို့ video ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာလိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တေးသချင်းတွေတောင်းယူလို့တဲ့ဆိုရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တက်တာမှ855ကိုစာရေးသားဆက်သွယ်နိုင်ပါတယ်မကြခင်မှာတော့ American နိုင်ငံရေးနဲ့တိုက်ရိုက်လေလံဆွေးနွေးခန်းအစီအစဉ်တွေကိုနားဆင်နေကြရတော့မှာဖြစ်ပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဧပြီလ23ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ51 kHz 585အပြင် VOA Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ကြပါတယ်အခုည10နာရီထိဆက်ပြီးတော့ထုတ်လွှင့်ပေးမယ့်အစီအစဉ်တစ်ခုထဲမှာတော့ဓာတ်ရိုက်လေလံဆွေးနွေးခန်းအစီအစဉ်မစခင်အရင်ဆုံးကိုသိန်းထိုက်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ကြရအောင်ပါရှင်
ရုရှားရေးစုံစမ်းစစ်ဆေးထားတဲ့ဒုစုံစမ်းစစ်ဆေးရေးမှူးရောဘတ်မူလာရဲ့ပြီးပြတ်ထားတဲ့စီရင်ခံစာပြီးခဲ့တဲ့ဘက်ကထွက်လာပြီးတဲ့နောက်ကွန်ဂရက်စ်လွှတ်တော်ရှေ့ဆက်လှုပ်ဆောင်မှုကိုဝါရှင်တန်နိုင်ငံရေးအတိုင်းအဝိုင်းကအာရုံစိုက်နေကြပါလေ။အော်လတော်မှာရှိတဲ့ဒီမိုကရက်တွေကတော့အစီရင်ခံစာပြည့်စုံထုတ်ပြန်နိုင်ရေးဆက်ပြီးဖိအားပေးသွားမယ်လို့အခိုင်အမာပြောဆိုနေပါတယ်။ဒီစီရင်ခံစာမှာရုရှားနဲ့သမ္မတထရန့်ရဲ့အတွင်းစီးလူယုံတွေအကြားပူပေါင်းကြံစည်မှုမရှိတဲ့အကြောင်းဖော်ပြထားပေမဲ့သမ္မတအနေနဲ့တရားစီရင်ရေးမှာဝင်ရောက်နောက်ဆက်ခဲ့ခြင်းရှိမရှိဆိုတာကိုတော့မှတ်ချက်ပေးတာမျိုးဒါမှမဟုတ်မဟုတ်ဘူးဆိုပြီးငင်းဆိုတာမျိုးမရှိခဲ့ပါဘူးအချိန်ကြာကြီးဆောင်ဆိုင်နေခဲ့ကြတဲ့မူလာရဲ့စီရင်ခံစာပါဖော်ပြချက်အရသမ္မတထရန့်အပေါ်မှာတရားရေးဌာနကရေးယူတာမျိုးမရှိနိုင်ဘူးဆိုတာကိုအချက်ပြလိုက်တာဖြစ်ပါတယ်ဒါပေမဲ့လည်းသမ္မတကိုရေးယူနိုင်တဲ့လုပ်ပိုင်ခွင့်တွေကိုကင်ထားတဲ့လွှတ်တော်ဘက်ကဘာဆက်လို့မလဲမိခွန်းထုံးမှုတွေရှိလာပါတယ်အထက်လွှတ်တော်မှာအများစုထိန်းချုပ်ထားတဲ့ Republican တွေဘက်ကဒီကိစ္စကိုအဆုံးသတ်လိုက်ခြင်းကြပါတယ်ဒါပေမဲ့လည်းအောက်လွှတ်တော်ကိုထိန်းချုပ်ထားတဲ့ Democrat တွေကြားမှာတော့သဘောထားအမျိုးမျိုးပြောဆိုနေကြတာပါ Democrat Party တွင်သမ္မတလောင်းဖြစ်ရှင်ပြိုင်မဲ့အထက်လွှတ်တော်အမတ် Elizabeth Warren ကအခုလိုပြောပါတယ
် We cannot be an American that says it is okay.
နိုင်ငံသားတိုင်းပြည်တစ်ခုကထိုးနဲ့တိုက်ခိုက်တဲ့ကိစ္စစုံစမ်းစစ်ဆေးတာမျိုးအပေါ်သမ္မတကပိတ်ပင်ဖို့ကြိုးစားတာကိုကိစ္စမရှိပါဘူးလို့ကျွန်တော်တို့အမေရိကန်တွေကတော့မပြောနိုင်ပါဘူးသမ္မတရဲ့အမဟုတ်တဲ့လုပ်ရက်တွေကိုစုံစမ်းစစ်ဆေးရေးမှလည်းအလားတူပိတ်ပင်တာမျိုးလုပ်တာခွင့်မပြုနိုင်ပါဘူးဒီတော့သူ့ကိုတရားစွဲဖို့အရေးယူဖို့စပြီးလုပ်ဖို့အောက်လွှတ်တော်ကိုကျွန်မတောင်းဆိုပါတယ
်ဒါပေမဲ့လည်းအောက်လွှတ်တော်လူများစုခေါင်းဆောင်စတန်နီဝေယာကတော့သမ္မတကိုအရေးယူဖို့တရားစွဲတာကမှန်ကန်တဲ့အမျိုးအမည်ရှိတဲ့လုပ်ရက်တခုမဟုတ်ဘူးဆိုပြီးသူ့အနေနဲ့တန်တရားဖြစ်မိတဲ့အကြောင်းပြောပါလေ။လာမယ့်နှစ်သမ္မတရွေးကောက်ပွဲမှာအမေရိကန်ပြည်သူတွေကပဲအပြည့်အစုံဆုံးဖြတ်လိမ့်မယ်လို့သူကဆိုပါတယ်။သမ္မတထရန့်ကလည်း Twitter ကနေပြန်လည်ထုတ်တဲ့ရေးသားနေပါတယ်။လက်ဝဲစွန့်ရောက်ဒီမိုကရက်တွေကပြည်သူတွေကြိုးတွယ်ဥပဒေရဲ့ဆုံးဖြတ်ချက်ကိုမလိုက်နာပဲစုံစမ်းစစ်ဆေးပြီးအချိန်တွေဖြုန်းချင်နေကြတယ်လို့သူကရေးသားပါတယ်။တိုင်းပြည်အတွက်အကြီးအကျယ်ကုန်ကြမှာဖြစ်သလို2020ရွေးကောက်ပွဲမှာဒီမိုကရက်တွေအတွက်အကြီးအကျယ်ချိန်ကုန်လူပန်းဖြစ်လိမ့်မယ်ဆိုပြီးသူကဝေဖန်ရေးသားတာပါဒီမိုကရက်အောက်လွှတ်တော်အမတ်အရန်စတစ်ကတော့ ABC ရုပ်သံကိုခုလိုပြောပါတယ
် What we are going to have to decide as a caucus is what is the best thing for the country is that the best thing for the country to take up an impeachment
လွှတ်တော်တွင်ကော်မတီတစ်ခုအနေနဲ့ကျွန်တော်တို့ဆုံးဖြတ်ရမှာကတိုင်းပြည်အတွက်ဘာအကောင်းဆုံးလဲဆိုတာပါသမ္မတကိုအရေးယူနိုင်ရေးဆက်လုပ်တာကတိုင်းပြည်အတွက်အကောင်းဆုံးဖြစ်မလားသမ္မတတယောက်ထမ်းဆောင်ရမယ့်တာဝန်တွေနဲ့ကိုက်ညီမညီရှိမရှိကိုဆုံးဖြတ်ဖို့လိုအပ်နေသလားဆိုတာကိုကြည့်ရပါမယ်ဒါမှမဟုတ်အထက်လွှတ်တော်မှာ Republican တွေကဒီကိစ္စကိုလုံးမမဟုတ်ပါဘူးသူတို့မလုပ်လို့ပဲသမ္မတကိုအရေးယူရေးဆက်မလုပ်တာကတိုင်းပြည်အတွက်အကောင်းဆုံးလို့ဆုံးဖြတ်မလားတော်တော်ခက်တဲ့မိကုံပါအ
ိမ်ပြတော်ကတော့သမ္မတမှာအပြစ်မရှိဘူးဆိုတာကိုတရားရေးဌာနအနေနဲ့သုံးပြပြီးပြီးဆိုပြီးခုခံပြောဆိုနေပါတယ်သမ္မတရဲ့ကြံပေးကယ်လန်ဂေါ်ဝေးက ABC ရုပ်သံကိုအခုလိုပြောပါတ
ယ် There was no collusion there's no criminal conspiracy between the Trump campaign and the Kremlin
ပူပေါင်းကြံစည်တာမရှိပါဘူးရွေးကောက်ပွဲနဲ့ပတ်သက်ပြီးမမှန်မကန်သတင်းတွေဖြန့်ဖို့သမ္မတထရန့်ရဲ့မဲဆွေစည်းရုံးမှုတွေနဲ့ရုရှားကြားပူပေါင်းကြံစည်တဲ့ရာဇဝတ်မှုကျူးလွန်တာမျိုးလည်းမရှိပါဘူးဒီတော့တမရကိုဖမ်းဆီးလို့မရဘူး။သူဟာအင်ဖြူတော်မှာနောက်ထပ်၅နှစ်ခွဲအနည်းဆုံးဆက်တောင်းယူမှာပါ။သူဘာရာဇဝတ်မှုမှမကျူးလွန်တဲ့အတွက်ဖြစ်ပါတယ်
။2016တမရရွေးကောက်ပွဲမှာအမေရိကန်မဲဆန်ဒါရှင်နေကြာရှုပ်ထွေးမှုဖြစ်သွားအောင်နဲ့ဒီမိုကရက်ပါတီကကိုယ်စားလှယ်ဟီလာရီကလင်တန်ရဲ့မဲဆွယ်မှုတွေအပေါ်မှာထိခိုက်နစ်နာအောင်ရုရှားဘက်ကလုပ်ခဲ့တဲ့ဆိုပြီးမူလာရဲ့စီရင်ခံစာကအသေးစိတ်စုံစမ်းစစ်ဆေးထားတာပါ။ ရုရှားဘက်ကတော့သူတို့အနေနဲ့အမှားအယွင်းတစ်စုံတည်းမလုပ်ခဲ့ဘူးလို့ပြောဆိုနေပါတယ်။သမ္မတအင်ဂျီတော်ကလည်းရုရှားရဲ့ဝင်ရောက်ဆွတ်ဖက်ခဲ့တဲ့လုပ်ရက်တွေကိုဟန်တားနိုင်ခြင်းမရှိတဲ့အတွက်အရင်သမ္မတဥပမာရဲ့အစိုးရအဖွဲ့ကပဲအပြစ်ဖို့ပြောဆိုနေကြောင်းပါခင်ဗျာ။
ကိုသိန်းထိုင်ဦးစီစဉ်တင်ဆက်ပေးနေတဲ့အမေရိကန်နိုင်ငံရေးအစီအစဉ်ကိုနားဆင်ကြကြရတာပါရှင်အခုတော့အင်္ဂါနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်စတင်ချိန်ရောက်လာပါပြီစီစဉ်သူကိုသားညုံနဲ့အတူထုတ်လုပ်ရေးမှုမတ်စုမွန်တို့ရဲ့တိုက်ရိုက်လေးလိုင်းကိုစပါတော့မယ်ရှင်
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတိုက်ရိုက်လေးလိုင်းအစီအစဉ်ကနေပြီးတော့ကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့တိုင်မင်ငန်ရဲ့ဒီတရုတ်နိုင်ငံခီးစဉ်တဲ့ပိုလန်မှာတက်စီမံကိန်းကိစ္စပါနိုင်ငံတော်တိုင်မင်ငန်ပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာအခုသတင်းပတ်အတွင်းမှာဒီတရုတ်နိုင်ငံကိုတွားရောက်ပြီးတော့ပိုလန်မှာတက်စီမံကိန်းနိုင်ငံတကာပူးပေါင်းဆွမ်းမှုရဲ့ဒီ foreign ကိုတက်ရောက်ဖို့ရှိနေပါတယ်တရုတ်ဆိုကနေပြီးတော့ကမ္ဘာ့ထလုံနေတဲ့ဒီ OPOR ကမ္ဘာ့တကွင်းလမ်းဒစဉ်ဆိုတဲ့ပိုလန်မှာတက်စီမံကိန်းဟာမြန်မာနိုင်ငံအတွက်ဘယ်လောက်ထိတက်ရောက်မှုတွေရှိလာနိုင်တယ်လဲနောက်တရုတ်မြန်မာဆက်ဆံရေးတစည်းတစောင်းကိုအခုဒီကျွန်တော်တို့ဆွေးနွေးတော့မှာဖြစ်ပါတယ်အဓိကပင်နိုင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်2ဦးကျွန်တော်ဖိတ်ခေါ်ထားပါတယ်ပထမတူကတော့တရုတ်နိုင်ငံခြေစိုက်တဲ့မြန်မာရေးလေးလာသူဒေါက်တာလှကျော်စောဖြစ်ပါတယ်နောက်တူကတော့ဒီမြန်မာနိုင်ငံတဲကမြန်မာနိုင်ငံရေးတွေကိုဒီဝေဖန်ရေးသားနေတဲ့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်2ဦးစလုံးလေးလိုင်းပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးဒေါက်တာလှကျော်စောကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဆရာမကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါ
ဟုတ်ကဲ့ဒီခီးစင်မှာတော့ဒေါန်ဆန်းစုကြည်ရဲ့ခီးစင်မှာတော့အများကတော့စိတ်ဝင်စားနေတာကတော့ဒီ OBOR ခေါ်တဲ့ဒီပူလာမတ်တဲ့စီမံကိန်းကိစ္စပါเนาะဒါပေမဲ့ကျွန်တော်ဆရာမကိုအရင်ဆုံးမေးချင်တာကဒီခီးစဉ်အတွင်းမှာပဲဒေါန်ဆန်းစုကြည်ကိုဒီသမ္မတရှီကျင်းပင်ကလည်းဖိတ်ခေါ်ထားရဲဆိုတော့တတ်တတ်တရားတွေ့မယ်လို့မျှော်လင့်ရပါတယ်ခင်ဗျာအဲ့တော့မြန်မာနိုင်ငံနဲ့တရုတ်နိုင်ငံကြားထဲမှာဒီခီးစဉ်အတွင်းမှာဟို OBOR မဟုတ်တဲ့ဒီတရား bilateral issue တွေဘာတွေရှိနိုင်ပါလဲခင်ဗျာဘာတွေဆွေးနွေးနိုင်ပါလဲ
ဟိုဒီဒုတိယအကြိမ်ပိုလန်မှာဆွေးနွေးပွဲကတော့အဓိကဒီပိုလန်မှာနဲ့ဆိုင်တဲ့စီမံကိန်းတွေကိုပဲအဓိကဆွေးနွေးမှာပါမနေ့ကပဲဒီအဲ့ဒီဒီ conference ပေါ့နော်ဒီ forum ကိုဖြစ်မြောက်ရေးကော်မတီရဲ့ဥက္ကဋ္ဌဖြစ်တဲ့အဲရန်ကျက်ချီလို့ခေါ်တဲ့အရင်ကနိုင်ငံသားရေးဝန်ကြီးဟောင်းပေါ့သူ့ရဲ့သတင်းစာဆရာတွေနဲ့တွေ့ဆုံမွေးမြန်းခန်းမှာသူ့ရဲ့ agenda ပေါ့သူတို့ဘာလုပ်မယ်ဆိုတာကြေညာသွားပြပါပြီအဲ့တော့အဲ့ဒီမှာပါသမျှဟာတွေကိုပဲသူတို့ဆွေးနွေးမှာဖြစ်ပါတယ်အဲ့ပါရာတွေကလည်းဒီပိုလမတ်တဲ့နဲ့သက်ဆိုင်တဲ့ဟိုနေနေပါပဲစီမံကိန်းနေပါပဲအဲ့တော့ဒီ25ရက်နဲ့28ရက်နေ့မှာကျင်းပမယ်ကျင်းပတဲ့အခါမှာ25ရက်မှာပဲသူတို့ဗာလေဖွင့်ပွဲအခမ်းအနားနဲ့သူတို့ဆွေးနွေးပွဲတွေလုပ်မယ်နောက်ပိုင်းမှာဆိုရင်တော့သူကဟို2ဦးချင်းဆွေးနွေးတာ3ဦးချင်းဆွေးနွေးတာ3ဦး3ဖလှယ်ဆွေးနွေးတာဒါမျိုးတွေရှိမှာပါဘာဖြစ်လို့လဲဆိုတော့တက်မှာက126နိုင်ငံကနိုင်ငံအထိတ်တန်းခေါင်းဆောင်40ကျော်တက်မယ်လို့ဆိုပါတယ်နိုင်ငံတကာအဖွဲ့အစည်းကလည်း29အဖွဲ့အစည်းပေါင်း29ခုတက်မယ်စုစုပေါင်းလူပေါင်း 9,000 ကျော်တက်မယ်လို့ပြောတယ်2019ခုကလူပေါင်း 3,000 ကျော်ပဲတက်တာဖြစ်တယ်အဲ့တော့အဲ့ဒီမှာဒီမှာသူကဘေးဘီယာဆက်ဆံတာတွေခုနပြောလို့သမရရှိချင်းပင်နဲ့တွေ့တာတွေသမရရှိချင်းပင်ကလည်းတော်တော်များများကောင်းဆောင်နေတယ်အဓိကကောင်းဆောင်40ကျော်ပိုင်း40ကျော်လုံးနဲ့တွေ့မှာပဲပြီးချပေါ့အဲ့လိုတွေ့ပြီးတဲ့နောက်မှာဒီ2013ခုနှစ်ကနေစပြီးတော့အခုဒီချိန်ထိ6နှစ်တာကာလအတွင်းသူတို့လုပ်ခဲ့တဲ့လူငန်းစင်ဒီမှာဘာဒီအားနေချက်ရှိတယ်ဘာဒီလိုအပ်သေးတယ်ဆိုတာပြန်လဲထိန်းညှိဖို့ပြန်လဲချိတ်ဆက်ဖို့ပြန်လဲကိုအော်ဒီနေတ်ပေါ့ဗျာပြန်ပြီးတော့အပြန်အလှန်ထိန်းညှိလှုပ်ဆောင်ဖို့လုပ်ကြမယ်လို့ပြောသွားပါတယ
်ဟုတ်ကဲ့ခင်ဗျာအဲ့တော့မြန်မာနိုင်ငံအနေနဲ့တရုတ်နိုင်ငံနဲ့တီးခြား bilateral issue ပေါ့နှစ်နိုင်ငံဆက်ဆံရေးမှာခုနဒီ OBOR အပြင်တခြားဘာအကြောင်းရပ်တွေရှိလာနိုင်ပါလဲခင်ဗျာ OBOR လုပ်မယ်ဆိုလဲစီမံကိန်းရညီညာရေးကိစ္စတွေလည်းပါလာမှာပေါ့ညီညာရေးကိစ္စလည်းဆွေးနွေးနိုင်လားဆရာမရဲ့အမြင်သိချင်ပါတယ်
ဟုတ်ကဲ့ဒါဟိုသူတို့အစတည်းကဗမာပြည်နဲ့ပတ်သက်လို့တရုတ်ပြည်မှာပြောထားတာတခုရှိတယ်အဲ့ဒါဗမာပြည်မှာငင်းချမ်းရေးမရရင်ဖွံ့ဖြိုးတိုးတက်ရေးလည်းမဖြစ်နိုင်ဘူးသူတို့ရဲ့ပိုလန်မှာစီမံကိန်းလည်းမဖြစ်နိုင်ဘူးလို့ပြောထားပြီးသားပါတကြောင်မလို့ဟိုတလောတုန်းကကာကျုပ်အဲဘူကျုပ်မင်းအောင်လိုက်လာတုန်းကလည်းဒီကိစ္စပဲဆွေးနွေးတာပါပဲရှီကျင်းပင်ကသမ္မတရှီကျင်းပင်ကသူတို့ရဲ့ဒီဟိုငင်းညာရေးကိစ္စကိုအထူးသဖြင့်မြောက်ပိုင်းဒေသပေါ့နော်ငင်းညာရေးကိစ္စကိုပို့ပြီး PPCC လုပ်ဖို့အဲဒီပို့ပြီးတော့တက်တက်ကြွားကြွားလုပ်ဖို့မငင်းချမ်းမဲနဲ့ဒီလမ်းတွေကိုဖြတ်ပြီးပိုလာမ project အားလုံးကဒီမြောက်ပိုင်းကိုဖြတ်ရမှာဖြစ်တာ哦အဲ့တော့ဒီဒေသမငင်းချမ်းမဲနဲ့တော့ဗာလေငင်းညာရေးမရဘဲနဲ့တော့ဒီပိုလာမကိစ္စတွေ ဘာမှဖြစ်လာနိုင်မှာမဟုတ်ဘူးဆိုပြီးတော့သမ္မတရှီကျင်ဖင်ကိုယ်တိုင်ကပြောတာပဲ
အဲ့တော့
အဲ့တော့ကလည်းဘူချုပ်မင်းအောင်နိုင်ကပြန်ပြောတာပါပဲဒီပိုလန်မှစီမံကိန်းတွေကိုသူတို့ထောက်ခံပါတယ်လို့ပြောသွားတာကြားရပါတယ်
ဟုတ်ကဲ့ဒါနဲ့ပတ်သက်လို့လည်းမြန်မာနိုင်ငံထဲမှာတော့ဒီ OBO နဲ့ပတ်သက်လို့အမျိုးသားဆင့်ကော်မတီဖွဲ့ထားတာရှိပါတယ်တောင်ဆန်းစုကြည်ကိုယ်တိုင်ပဲဦးစီးပြီးတော့အဲ့တော့ဆောင်းရနေပြီဆိုတော့သူတို့ညှိနှိုင်းပြီးတော့ဘာပြောပြောဒီစီမံကိန်းမှာနိုင်ငံပေါင်းကမ္ဘာနိုင်ငံပေါင်းတရားကျော်ပါတဲ့ခါကျတော့မြန်မာနိုင်ငံလည်းပါဝင်သွားမယ်အနေထားဖြစ်နေပါတယ်အဲ့တော့ဒါပေမဲ့ဒီပိုလန်မှာသစ်စီမံကိန်းရဲ့ဂရဲရိုက်မှုမြန်မာနိုင်ငံထဲမှာဘယ်လောက်ထိကြုံလာနိုင်မှာလဲခင်ဗျာဥမာမြောက်ပိုင်းမှာဆိုမြေသိမ်းတဲ့ကိစ္စတွေမြေယာကိစ္စတွေအပြင်တခြားကြုံလာနိုင်တဲ့အခက်အခဲတွေဆီမှာဘာများမြင်ထားပါလဲ
ဟုတ်အများကြီးရှိပါတယ်ဘာဖြစ်လို့လဲဆိုတော့ဒီပိုလန်မှာကဗမာပြည်တပြည်တည်းမဟုတ်ဘူးလေနဲတဲ့နိုင်ငံတွေမှမဟုတ်တာနိုင်ငံတိုင်းမှာကိုပြဿနာတွေရှိတယ်သူတို့တိုင်းပြည်မှာကိုအခုပြဿနာတွေတပုံရှိတယ်ဖြစ်လာတဲ့ပြဿနာတွေကိုသူကနှစ်ဖက်ဆွေးနွေးတာတွေရှိတယ်သုံးဖက်ဆွေးနွေးတာတွေရှိတယ်ဟိုတတ်နိုင်သမျှပြည်လဲအောင်တဆင့်ပြီးတဆင့်ဆွေးနွေးသွားမှာပဲဗမာပြည်ထဲမှာလည်းအများကြီးဖြစ်လာနိုင်ပါတယ်ဒါကကျမတို့နိုင်ငံတွေမဟုတ်ဘူးမှအာဖရိကတိုက်မှာလည်းဒီလိုပဲပြဿနာပေါ်တာပဲအဲလက်တန်အမေရိကမှာလည်းအများကြီးပြဿနာပေါ်တာပဲအဲ့တော့ဒါတွေကဗမာပြည်မှာလည်းဒီဂရက်တွေကရှိလာနိုင်ပါတယ်ဒါပေမဲ့ကျမတို့ကဒီဂရက်တွေကိုကြောက်ပြီးတော့ဖွံ့ဖြိုးတိုးတက်ရေးလမ်းကိုမလျှောက်ဘူးဆိုတာတော့မဖြစ်နိုင်ဘူးကျမတို့ကရှင်းလဲရှင်းရမယ်ပို့ပြီးတိုးတက်တဲ့လမ်းကိုလည်းရှာရမယ်ဒါကြောင့်မလို့တို့ဒီ forum လေးလုပ်တာသူတို့ပြောတဲ့ထဲမှာပါသွားတာလိုအပ်တဲ့ရန်တရားတွေရှိနိုင်တယ်အဲဒီ negotiate ပြီးသားရန်တရားတွေ mechanism တွေပေါ့အဲ့ဒီ mechanism တွေကလုံလောက်ချင်မှလုံလောက်မယ်အဲ့ဒီခါမှာတို့ဘလူတွေထပ်ဖြစ်မယ်ဆိုတာဥမာတရုတ်ကတီထွင်ဖန်တီးမှုရှိသွားတယ်လုံနေတာရှိတယ်ဥမာဂျပန်တို့ဗာလဲပြင်သစ်တို့လိုဓာတ်ရိုက်ဝင်မပါပေမဲ့ third party participation လို့ခေါ်တယ်တတိယနိုင်ငံအနေနဲ့ဝင်ပါလို့ရအောင်သူကလုပ်ပေးတာမျိုးနောက်တစ်ခါတနိုင်ငံနဲ့တနိုင်ငံကုန်သွယ်ရေးလုပ်တဲ့အခါမှာ swap system လို့ခေါ်တယ်ဥမာဗမာပြည်နဲ့တရုတ်ပြည်ကုန်သွယ်ရေးလုပ်တဲ့အခါမှာတရုတ်ယွမ်ငွေနဲ့ဗမာကျပ်ငွေနဲ့ဓာတ်ရိုက်လဲလှယ်တဲ့စနစ်ဒါမျိုးတွေပေါ့ဗျာသူကခုနည်းအသစ်တွေပေါ့ရန်တရားအသစ်တွေအဆောက်အုံအသစ်တွေကိုသူကဟိုရှာဖွေပြီးတော့သက်ဆိုင်ရာနိုင်ငံနေနဲ့နှစ်ဦးချင်းဆွေးနွေးတာသို့မဟုတ်တတိယနိုင်ငံမှာပါဝင်ပြီးဆွေးနွေးတာဒါမျိုးတွေလုပ်သွားဖို့သူတို့စီစဉ်ထားပါတယ
်ဟုတ်ကဲ့ခင်ဗျာဒေါက်တာလှကျော်စောလီလိုင်းပေါ်မှာခဏနေပြပါဦးခင်ဗျာဒေါက်တာရေမျိုးသိန်းကဖုန်းခဏကျသွားတော့ကျွန်တော်အခုသရော့ရှင်တချို့လှည့်ပေးခြင်းပါတယ်အဲ့ထက်ကနေပြီးတော့ဒီသရော့ရှင်ဂျပန်နိုင်ငံကဥစိန်ကဒီဆွေးနွေးပွဲအတွက်ဆိုပြီးတော့သူ့ရဲ့သဘောထားပေးပို့လာပါတယ်ဒါလေးနားထောင်ကြည့်အောင်ပ
ါဟုတ်ကဲ့ကျွန်တော်ဂျပန်ဥစိန်ပါတရုတ်မြန်မာဆက်ဆံရေးဒစီဒစောင်းနဲ့ရှင်းနေပြီးတော့ပြည်သူလူထုအားမှာအထူးဆိုရင်ပကင်စိတ်ပူနေကြရတဲ့ဒီအများသိပြီးဖြစ်တဲ့အတိုင်းဒီမြစ်ဆုံစီမံကိန်းနဲ့ပတ်သက်ပြီးတော့ဒါ2009ခုနှစ်ဒီဇင်ဘာလမှာစစ်အစိုးရတနည်းအားဖြင့် de facto government ကစတင်လက်မှတ်ထိုးခဲ့တာပါဒီမိုကရေစီလှုပ်လှီလှုပ်လှဲအခြေမခံနေတဲ့ကျွန်တော်တို့နိုင်ငံမျိုးမှာအိန္ဒိယနိုင်ငံများနဲ့တော်လကောင်းနိုင်ငံတကာဆက်ဆံရေးနဲ့ပတ်သက်လို့တော်လကောင်းကုန်လွန်သွားခဲ့တဲ့အစိုးရအများကြီးဂတိဝင်များကိုနောက်တက်လာတဲ့အစိုးရကလိုက်နာစောင့်ထိုင်ရမယ်ဆိုတာကပြည်သူကရွေးချယ်တဲ့ပြည်သူလွှတ်တော်ရဲ့ဒီဂျူရီဂါဗာမင့်တူဒီဂျူရီဂါဗာမင့်မျိုးသားဖြစ်တင်ပါတယ်။အာဏာသိမ်းတရားမဝင်တဲ့ de facto government ရဲ့ဂတိကဝတ်တွေကိုဒီဂျူရီဂါဗာမင့်တွေကလိုက်ပြီးတော့ဆက်လက်လိုက်နာရမယ်ဆိုတာကအတိပ္ပယ်မရှိသလိုတမိုင်းကြောင်းနဲ့မကောက်ပါဘူး။မိမိနိုင်ငံရဲ့တမိုင်းကြောင်းကိုလည်းပဲ de facto government များဆက်လက်ပေါက်ဖွားစေဖို့အပြေအမြောက်ပြုရလဲရောက်နေပါတယ်။ဒါကြောင့်မို့လို့ဒီဖက်တိုဂါဗာမင့်ရဲ့လုံဆောင်ခဲ့မှုတွေကိုတရားဝင်ဒီဂျူဒီဂါဗာမင့်များကဆက်လက်ပြီးတော့တာဝန်ယူရန်တာဝန်ရှိမရှိဆိုတဲ့မေးခွန်းကိုကျွန်တော်မေးလိုပါတယ်။ဘာကြောင့်မေးရလဲဆိုတော့အိန္ဒိယအင်အားကြီးနိုင်ငံအချို့ဟာကျွန်တော်တို့နိုင်ငံကိုမတီးမငိမ့်အောင်လုံနိုင်စွာရှိနေပြီးတော့ကျွန်တော်တို့မှလည်းဒီမိုကရေစီမငြင်းကျက်တဲ့ဘဝမျိုးမှာဒီလိုဒီဖက်တိုဂါဗာမင့်တွေကိုအလွယ်တကူဖန်တီးပြီးတော့လူသူတို့ကစားနိုင်တဲ့အခြေအနေမျိုးကိုဖန်တီးနိုင်တဲ့အနေအထားမျိုးကိုစိုးရင်လို့ပါဟုတ်ကဲ့ဒါပါပဲ
ဟုတ်ကဲ့ဒါကတော့ဂျပန်နိုင်ငံဥစိန်ပါဥစိန်ကတော့ဒီမြစ်ဆုံကိစ္စမိထားတော့အဲ့အကြောင်းအရာကိုကျွန်တော်နောက်မှပဲပြန်ဆွေးနွေးချင်ပါတယ်အခုအရင်ဆုံးခုနဒေါက်တာရံမျိုးသိန်းလီလိုက်ပေါ်ပြန်ရောက်လာပြီဆိုတော့ခုနကဆ iam မလှကျော်ဆိုကတော့ဆွေးနွေးသွားပါလေဟိုမြန်မာနိုင်ငံနေနဲ့တစုံတရာတော့အခက်အခဲတွေရှိတယ်ဒါပေမဲ့စိုးတိတ်ပြီးစိုးရင်နေလို့လည်းမဖြစ်ဘူးတော့ဘောနော်ဒီဖွံ့ဖြိုးရေးနဲ့ပတ်သက်လို့အဲ့တော့ကိုရံမျိုးသိန်းရဲ့အမြင်သိကြပါလေဒီပိုလန်မှာတစ်စီမံကိန်း OBOR စီမံကိန်းကမြန်မာနိုင်ငံပေါ်တက်ရောက်မှုကိုရံမျိုးသိန်းရဲ့အမြင်အရင်ဆုံးပြောပြပါအောင်ခင်ဗျအဲ
ကျွန်တော်ရဲ့အမြင်ကတော့ဒီဒီအတိုင်းပေါ့ကျွန်တော်တို့ပိုလန်မှာစီမံကိန်းကိုပေါ်ဆောင်နေနေတာကအဲကျွန်တော်ကတော့ဒီသမရရှိချင်းတဲ့ကိုယ်တိုင်ပေါ့လေဒီ
ရန်ညွန်ခဲ့တယ်နောက်ပြီးတော့အလေးထားခဲ့တယ်ပေါ့လေကျွန်တော်တို့ပြည်သူပြည်သူချင်းဆက်ဆံရေးအပေါ်မှာအခြေစိုက်ပြီးတော့ပေါ်ဆောင်နိုင်ဖို့ကအရေးကြီးတယ်လို့မြင်ပါတယ်အဲ့တော့ကျွန်တော်တို့နိုင်ငံလေးဒီတရုတ်နိုင်ငံနဲ့ဆက်ဆံရေးကိုကြည့်ရင်အစိုးရချင်းဆက်ဆံရေးနောက်တပ်မတော်တပ်မတော်ချင်းဆက်ဆံရေးပါတီပါတီချင်းဆက်ဆံရေးဟာအင်မတန်မှကောင်းတဲ့အနေအထားမျိုးပါရှိနေတယ်လို့ပြောလို့ရပါတယ်သို့တော်လည်းပဲပြည်သူချင်းဆက်ဆံရေးအပိုင်းမှာတော့အားရချက်တွေလိုအပ်ချက်တွေဖြစ်နေတယ်လို့မြင်ပါတယ်အခု BRI ရဲ့အဓိကအခြေခံအုတ်မြစ်တစ်ခုဟာလေပြည်သူချင်းဆက်ဆံရေးလို့ကျွန်တော်နားလည်ပါတယ်2014ခုနှစ်နိုဝင်ဘာလမှာကျွန်တော်တို့တမန်ရှိချင်းပြင်ပြောခဲ့တယ်ပေါ့လေဟိုစကားရဆိုရင် BRI အောင်မြင်ဖို့ OBOR အောင်မြင်ဖို့မှာ connectivity ပေါ့လေကျွန်တော်တို့ချိတ်ဆက်ပူးပေါင်းဆောင်ရွက်မှုမှာအရန်ကိုအရေးကြီးတယ်လို့သူကပြောပါတယ်အသက်သွေးကြောလို့ပြောပါတယ်အဲ့ဒီချိတ်ဆက်ပူးပေါင်းဆောင်ရွက်မှုမှာအာရှဒေတာချိတ်ဆက်ပူးပေါင်းဆောင်ရွက်ဒီအတွက်ကိုနော်လူမှုအခြေခံအုတ်မြစ်အကောင့်ဘုတ်လိုအပ်တယ်လို့သူပြောခဲ့ပါတယ်အဲ့ဒီလူမှုအခြေခံအုတ်မြစ်အကောင့်ဘုတ်ဆိုရင်ပြည်သူချင်းဆက်ဆံရေးအကောင့်ဘုတ်လိုအပ်တယ်လို့ရှင်းချင်းပင်ကိုယ်တိုင်ကပြောခဲ့ပါတယ်အဲ့တော့ပြည်သူချင်းဆက်ဆံရေးအကောင့်ဘုတ်ဆိုရင်ကျွန်တော်တို့ဘီအာတိုင်းကိုပေါ်ဆောင်တဲ့နေရာမှာပဲဖြစ်မပြောနိုင်တဲ့ရဲ့ဒီမျိုးလုံးနဲ့မှုတွေစီမံကိန်းတွေကိုမြန်မာနိုင်ငံထဲမှာပေါ်ဆောင်တဲ့နေရာမှာပဲဖြစ်နော်တရုတ်အစိုးရခေါင်းဆောင်တွေတရုတ်ကုမ္ပဏီအကြီးအကဲတွေအနေနဲ့မြန်မာပြည်သူလူထုရဲ့အသံကိုအလေးနဲ့ထားပြီးတော့နားထောင်ဖို့လိုအပ်ပါတယ်။နောက်မြန်မာနိုင်ငံတွင်းမှာရှိတဲ့သတင်းမီဒီယာတွေရဲ့အသံအရေးနဲ့အဖွဲ့အစည်းတွေရဲ့အသံကိုလည်းအလေးနဲ့ထားပြီးတော့နားထောင်ဖို့လိုအပ်ပါတယ်။အဲဒီလိုဆောင်ရွက်နိုင်လေဆိုရင်ဘီအာတိုင်းဟာကျွန်တော်တို့နိုင်ငံတွင်းမှာဒီကပ်ပို့ပြီးတော့ဖြစ်ရမယ်တွင်ချင်တယ်အလုပ်ဖြစ်တယ်လို့ကျွန်တော်ကတော့သုံးသပ်ပါ
ဟုတ်ကဲ့ကိုရံမျိုးသိခုနကပြောနေတဲ့မြန်မာပြည်သူတွေရဲ့အတန်နားထားမှုမြန်မာပြည်သူတွေနဲ့ဆက်ဆက်ဖို့ဆိုတဲ့ဒီလိုအပ်တယ်ဆိုတဲ့လိုအပ်ချက်အဲ့ဒီလိုအပ်ချက်ကကိုလက်ရှိမှာလုံနေလားလက်ရှိမှာအားနေချက်ရှိလားတေချာဆောင်ရွက်နိုင်လားတရုတ်နိုင်ငံဘက်ကဖြစ်ဖြစ်မြန်မာအစိုးရကဖြစ်ဖြစ်ပါအ
ဲ့လက်ရှိအချိန်မှာပြောရင်တော့မြန်မာအစိုးရအပိုင်းကရောတရုတ်အစိုးရနဲ့တရုတ်ကုမ္ပဏီအပိုင်းကရောဖြစ်ဖြစ်ရောက်ရောက်ဆောင်ရွက်နိုင်လို့မရှိဘူးလို့ကျွန်တော်ကမြင်ပါတယ်အဲ့ဒီလိုပြောရတဲ့အကြောင်းရင်းကဘာဖြစ်လို့လဲဆိုတော့ခုနကျွန်တော်တို့ဒီခုနဒီဆရာတော်ရှင်လေးသွားတဲ့ဥစ္စာကိုကျွန်တော်တစိမ့်တစိမ့်သားလေးထားလိုက်တာဥပမာလက်ရှိပေါ်လေ AR မြေဆုံမြင့်ညာမြို့ဝန် GIS ဖြစ်နိုင်ဂိမ်းတွေနဲ့ပတ်သက်ပြီးတော့ဒါကျွန်တော်တို့နိုင်ငံတွင်းမှာအခုအပန်လေးတော်တော်လေးကိုချင်းချင်းတော်တော်ထွက်နေပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီလက်ရှိ NDA အစိုးရလက်ထက်မှာ2016ဘောက္ခုလ12ရက်နေ့မှာဒီလေးလာဖြစ်ဖြစ်30ရက်ကော်မရှင်ဆိုတာကိုဖွဲ့ခဲ့ပါတယ်အဲ့ဒီအရင်နောက်ပိုင်းမှာဒီကော်မရှင်ရဲ့ပုံစံချက်တွေကိုလည်းဟာပြည်သူလူထုတွေကိုအချက်အလက်တွေဆက်လက်ဆက်တမ်းတွေပြည်သူပြည်သူတို့ထုတ်ပြန်နိုင်မှုအပိုင်းမှာအတော်လေးအားနည်းတာကိုတွေ့ရပါတယ်အဲ့တော့ BRI စီမံကိန်းကြီးတစ်ခုလုံးနဲ့ပတ်သက်ရင်လည်းလက်ရှိအချိန်လေးချင်းဟာမြန်မာပြည်သူလူထုအများစုကြီးကိုပုံမင်းနေတာမှုရှိရှိနဲ့အပိပေးတဲ့အပိုင်းမှာအစိုးရဘက်ကလည်းအင်တာမအားနည်းပါတယ်နောက်ဖယုံအစိုးရဘက်ဖယုံကုမ္ပဏီတွေဘက်ကလည်းဒီကမ်းမှာအားနေပါလေအဲ့ဒီအတွက်ကြောင့်မလို့အဲ့ဒီလိုအားနေချက်တွေကဘာလို့ပြနေလဲဆိုတော့ပြည်သူ့တမာကြီးရှီချင်းပင်ရဲ့လိုင်းညွန်ချက်ကိုမလိုက်နာတော့လို့ဖြစ်နေပါလေနောက်တော့ပြည်သူ့တမာကြီးရှီချင်းပင်ပြောတဲ့ဒီ connectivity ဟာတော့ဒီဒီအရင်ရဲ့အသက်သွေးကြောပဲ connectivity အားကောင်းဖို့ဆိုရင်အပြည့်ပြည့်ချင်းဆက်ဆံရေးအားကောင်းဖို့လိုတယ်ဆိုတဲ့အချက်ကိုလက်ွယ်ကြည့်ဖို့ဖြစ်နေပါလေလို့ကျွန်တော်ကတော့သုံးသပ်ပါ
ဟုတ်ကဲ့ခင်ဗျကိုရံမျိုးသိန်းလီလိုက်ပေါ်မှာခဏနေပြပေါ့ခင်ဗျာကျွန်တော်တရှင်တူလီလိုက်ပေါ်မှာရှိတယ်လို့ပါကိုစီစီကျော်တူတွတ်တွတ်ဆွနေမြင်မြန်လို့ရပါတယ်ခင်ဗျာ
ဟုတ်ကဲ့ခင်ဗျာ
ဟုတ်ကဲ့ဆွနေလို့ရပါတယ
်ဟုတ်ကဲ့ပြောပ
ါဟုတ်ကဲ့ပြောပါခင်ဗျာဆွနေမြင်မြန်မဲ့အချက်ကိုပြောပါ
ကျွန်တော်ပြောနေတာတော့ဟောပါဗျာဟိုကျွန်တော်တို့ဒီ DIY ဒီဂိမ်းမှာဒီတို့အစိုးရအနေနဲ့ကျွန်တော်တို့ဒီ DIY စီမံကိန်းဒီလမ်းမတစ်ချောက်ဒီပိုးလမ်းမတစ်ချောက်မှာတွားတဲ့စီမံကိန်းဒီလမ်းတစ်ချောက်ပေါ့အဲ့ဒီမှာတွားနေတဲ့ PPLD ရဲ့နိုင်ငံတိုင်းမှာရှိတဲ့ PPLD ရဲ့အစားကိုတို့ကအစိုးရအနေနဲ့ဟိုနားထောင်တင်နေဟိုအဲလို့အဲနားထောင်တင်နေလို့ကျွန်တော်မြင်နေခဲ့
ဟုတ်ကဲ့ကိုစည်စင်ကျော်ဒီလောက်ပဲလားမသိဘူးကျွန်တော်ပင်တန်းဆွေးနွေးသူတွေကိုလှည့်ပေးလိုက်ပါမယ်ကျွန်တော်ဒေါက်တာလှကျော်စောကိုမေးချင်ပါတယ်ခုနကကိုစည်စင်ကျော်ပြောသွားတဲ့ကကိစ္စကလည်းဒေါက်တာရေမျိုးသိန်းပြောသွားတဲ့အထက်မှာပါပါတယ်ခုနတလောခုနအစောပိုင်းကဥစိန်ပြောသွားတဲ့အထက်မှာတော့ဒီမြစ်ဆုံစီမံကိန်းနဲ့ပတ်သက်လို့မြန်မာတွေရဲ့စိုးရိမ်ချက်ကလည်းအခုတော်တော်များလေးပြောနေကြတာရှိတော့ကျွန်တော်ဆရာမကိုမေးချင်တာကအခုခုနကကိုရံမျိုးသိန်းထောက်ပြသလိုတရုတ်စုအနေနဲ့ဒီ BIA စီမံကိန်းတွေကောင်ထည့်ဖော်တဲ့နေရာမှာလူထုကိုဆက်ဆံရေးပေါ့နော်ပြည်သူချင်းဆက်ဆံရေးမြန်မာပြည်သူကိုအသိပေးရေးဒီဆက်ဆံမှုတွေနဲ့ပတ်သက်လို့ဆရာမရဲ့အမြင်သိကြပါလေခင်ဗျအားနည်းနေများနည်းနေသလား
ဟုတ်သူရဲ့ BRI ရဲ့သူအဲ့ဒီပိုလမတစ်ကဲသူရဲ့ဟိုနည်းနည်းမှာကရီမန်းချက်မှာကိုကဒီချိတ်ဆက်မှု၅မျိုးချိတ်ဆက်ရမယ်လို့သူပြောထားပါတယ်အဲ့ချိတ်ဆက်မှု၅မျိုးထဲမှာအခုနပါတယ်ဟိုပြည်သူလူထုအချင်းချင်းကြားချိတ်ဆက်မှုကလည်းတစ်ခုအနေနဲ့ပါပါတယ်အဲ့သူချိတ်ဆက်မှု၅ခုကတစ်ခုက policy ချိတ်ဆက်မှုပေါ့နိုင်ငံအချင်းချင်းကြား policy ချိတ်ဆက်မှုနောက်တစ်ခုကအခြေခံအဆောက်အုံနေချိတ်ဆက်မှုအခြေခံအဆောက်အုံနေချိတ်ဆက်မှုကသူကအပြော့တယ်အမာတယ်ဆိုပြီးရှိပါတယ်အမာတယ်ဆိုတာကခုနဟိုကုံလန်းနေရေလန်းနေဓာတ်တွေပေါ့ဗျာအပြော့တယ်ဆိုတာကတော့အဲ့ဒီဟာတွေချိတ်ဆက်မှုကိုတစုံတရာဟိုနေ့ပါလေအထောက်ကူပြုတယ်ဥမာပါလေကုံသွေးရင်းနဲ့ပတ်သက်တဲ့ဟိုတရားဥပဒေဆိုင်ရာချိတ်ဆက်မှုတို့ပါတို့ပေါ့ဗျာနောက်တတိယအချက်ကကုံသွေးရင်းချိတ်ဆက်မှုကတော့လွတ်လပ်စွာကုံသွေးခွင့်ကိုဒီ WTO ရဲ့ခေါင်းဆောင်မှုအောက်မှာနိုင်ငံချင်းချင်းပို့ပြီးတော့ဒန်းတူညီမျှရှိစွာနဲ့ချိတ်ဆက်နိုင်မှုနံပါတ်၄ကဘာနာရေးချိတ်ဆက်ဘာနာရေးချိတ်ဆက်ကခုနကျွန်မပြောခဲ့ပြီး swap system ဆိုတာအဲဘာနာရေးစနစ်တနိုင်ငံနဲ့တနိုင်ငံဒီနယ်စပ်တွေကျော်ပြီးတော့ဟိုသူက belt and road ကနိုင်ငံတွေအများကြီးကိုဖြတ်သွားတာဖြစ်တော့တနိုင်ငံရဲ့ဥပဒေနဲ့နောက်တနိုင်ငံရဲ့ဥပဒေအဲ့ဒီဂျားတွေကဟိုဥပဒေတွေကိုထိန်းချုပ်ဖို့ပေါ့ဗျာအဲ့ဒါချိတ်ဆက်ဖို့နောက်ဆုံးအချက်ကတော့ခုနဟိုဆရာရံမျိုးသိမ့်ပြောတဲ့အတိုင်းပဲပြည်သူအချင်းချင်းများဆက်ချိတ်ဆက်ဖို့အဲ့ဒါကဟုတ်တယ်အရေးကြီးဆုံးလို့ပဲပြောတယ်အဲ့တော့သူတို့ကဒီအတွက်အဆင့်အမျိုးမျိုးเนาะအဆင့်အမျိုးမျိုးမှာဘက်ဆောင်ကဖြန့်ပြီးတော့ချိတ်ဆက်ရမယ်လို့ဆိုတယ်အဲ့ဒီအတွက်ပဲသူကဘာတွေလုပ်လဲဆိုတော့ဒီပညာရေးတို့ကျန်းမာရေးတို့အဲ့ဒီဟာတွေအပြန်အလှန်ပညာတော်သင်လွှတ်တာတွေအပြန်အလှန်ယဉ်ကျေးမှုဖလှယ်တာတွေဒါတွေအများကြီးလုပ်နေပါတယ်
ဟုတ်ကဲ့ခင်ဗျာခုနကကျွန်တော်မြည်သွားတဲ့အထက်မှာမြန်မာနိုင်ငံထဲမှာအခုမြေဆုံကိစ္စတွေကလည်းဖြစ်နေတဲ့အခါကျတော့မြေဆုံကိစ္စပေါ်မှာမကျေနပ်မှုတွေကတော်တော်လေးကြီးမားတဲ့အခါကျတော့တရုတ်ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့မကျေနပ်တန်တွေလည်းကျွန်တော်တို့တော်တော်ကြားနေရပါတယ်ခင်ဗျာအဲ့တော့ဒါက BIN စီမံကိန်းတကယ်လှုပ်လာမယ်ဆိုရင်နောက်ရက်မှဖြစ်နိုင်ဘူးလ
ား Hello
ဟုတ်ကဲ့ဆရာမကြားရလားမသိကျွန်တော်ခုနပြောသွားလို့မြန်မာနိုင်ငံထဲမှာဒီမြေဆုံပါဝင်တရုတ်ရင်းနှီးမြှုပ်နှံမှုတွေနဲ့ပတ်သက်လို့မကျေလည်မှုတွေကတော်တော်များလေးကြားနေရတော့ဒါက BIN လုပ်ငန်းတွေသွားပြီးအနောက်ရက်မှဖြစ်နိုင်ဘူးလားခင်ဗျာ
အဖြစ်နိုင်တာပေါ့ကျမခုနပြောလို့ပဲ तू အဲ့လိုကိစ္စမျိုးကတရုတ်ပြည်မှာတရုတ်ပြည်အနေနဲ့ကျမတို့ဗမာပြည်တနိုင်ငံနဲ့မဟုတ်ဘူးနိုင်ငံကြီးအများကြီးနဲ့ဖြစ်တာဟိုတနေ့ကအီဂျစ်ကတောင်းအီဂျစ်ကဟိုဆက်ယုံတယုံဖွင့်ပွဲမှာတောင်းမှာဖွင့်တဲ့တရုတ်ပါမကပြောသွားသေးတယ်ဒီကိစ္စကို9နှစ်ကြာပြီးမှလောရတော့တာပဲတဲ့ဟုတ်တယ်သူတို့ကာလာတပိုင်းတလို့ပဲရှော့ပေးတာပဲခင်ဗျာမလေးရှားကိစ္စလည်းကြားမှာပဲဒါမျိုးတွေကရှိပါတယ်ဗမာပြည်လည်းရှိမှာပါပဲသူတို့ပြန်ထိန်းကြီးမှာပေါ့
ဟုတ်ကဲ့ခင်ဗျအဲ့တော့မြန်မာနိုင်ငံဘက်အနေနဲ့ပြောမယ်ဆိုရင် BRI စီမံကိန်းတွေကိုတကယ်တမ်းလှုပ်လာမှုဆိုရင်မြန်မာနိုင်ငံဘက်ကပြင်ဆင်ထားတဲ့အချက်တွေဆရာမဘာများမြင်လဲခင်ဗျ
哦ကျမတို့ကကျမတို့အတွက်ရာသင်ရထိုက်ချတွေကိုသေချာသိဖို့လိုတယ်လေသေချာဟိုဘယ်လိုခေါ်မလဲသေချာစနစ်တကျရှာဖွေတတ်ဖို့လိုပါတယ
်ဟုတ်ကဲ့ကျွန်တော်အဲ့အားနဲ့ပတ်သက်လို့ဒေါက်တာရံမျိုးသိန်းကိုပဲမေးချင်ပါတယ်ခင်ဗျာလက်ရှိဒီ BI လုံး BI စီမံကိန်းတွေကပြောမယ်ဆိုနိုင်ငံပေါင်း100ကျော်ဆက်ဆက်ပြီးလုပ်နေတော့မြန်မာနိုင်ငံကလည်းပြောမယ်ဆိုရင်အခုဒီဒွန်ဆန်းစုကြည်ဒီခီးစင်တွင်းမှာတချို့ကိစ္စတွေလက်မှတ်ထိုးမယ်လို့လည်းသိရပါတယ်ခင်ဗျာအဲ့တော့ဖြစ်လာမှာပေါ့နော်ဖြစ်လာတော့မြန်မာနိုင်ငံဘက်ကပြင်ဆင်ဖို့လိုအပ်နေတဲ့အချက်တွေဒေါက်တာရံမျိုးသိန်းဘာတွေများမြင်ပါလဲ
ကျွန်တော်အမြင်ကတော့လက်ရှိဒီနိုင်ငံပေါင်း100ကျော်ပုံကဒွန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအားလေပေါ့လေကျွန်တော်တို့ဒီ BRI ရဲ့စိတ်ပိုင်းတစ်ခုဖြစ်တယ်ပေါ့ကျွန်တော်တို့ CME စီပေါ့တရုတ်မြန်မာဒီစီးပွားရေးဈေးကြံရတဲ့ပတ်သက်ပြီးတော့ကျွန်တော်တို့နိုင်ငံချင်းချင်းနဲ့ပေါ့လေအမျိုးမျိုးရှိရှိအနည်းတိုင်းဆွေးနွေးဆောင်ရွက်နေတယ်လို့ကျွန်တော်ယူဆပါတယ်ဘာဖြစ်လို့လဲဆိုတော့အဲ့ဒါကြောင့်မလို့လည်းပဲမြန်မာတို့ကကျွန်တော်တို့ဘူစကန်ကနေကျွန်တော်တို့ကျွန်တော်တို့ချောက်ချူလက်တော့တစ်ခုတည်းရနေပြီးတော့အခုနောက်ထပ်ပေါ့လေကျွန်တော်တို့ဒီလမ်းတစ်ပြေးအနေချမ်းကုန်ကိုခွဲထွက်တဲ့ပေါ့ဝိုင်းပုံစံကျွန်တော်ရှိအမြင့်ကြီးပုံစံပြောတာတော့သိရပါတယ်။နောက်ပြီးတော့ကျွန်တော်အမြင်ကတော့ဒီဒီ BRI ချင်းနိုင်ငံကြီးဟာတော့ဒီတရုတ်နိုင်ငံဘက်ကလည်းထောက်ပြောပါလေ။က
ဟိုသူနိုင်ကိုနိုင်ဖြစ်ရမယ်ပေါ့ဝင်းဝင်းဖြစ်ရတယ်နောက်တော့ဒီအရိုင်းရဲ့အချိန်တန်ကြီးတွေမှာနှောင်ကျူးချိတ်ဆက်မှုရှိဘူးလို့သူတို့ကပြောတယ်အဲ့တော့ကျွန်တော်ဆိုချင်တဲ့ဘောကဒီပြည်ထောင်စုနိုင်ငံရေးကိုကောင်းတဲ့ပေါ်တဲ့နေရာမှာတော့ကျွန်တော်တို့နိုင်ငံရေးနိုင်ငံရေးအကြောင်းနဲ့အပြည်တွင်းရေးရင်းဖြစ်စဉ်တွေနဲ့အနှောင်ကျူးသဘောမျိုးချိတ်ဆက်နေမယ်ဆိုရင်ဘူလာချမ်းမဲ့ထားတဲ့မူဝါဒဒီနေ့အရင်ကကြည့်လို့ဖြစ်ပါဦးကျွန်တော်အနေနဲ့ကတော့စိုးရိမ်ပါတယ်ဒါပေမဲ့လက်ရှိအခြေအနေမှာကျွန်တော်တို့ပတ်တာလေးပဲနော်ဟိုအစိုးရဘိုင်းအလွတ်တော်ဘိုင်းနောက်အရက်ဖက်အဖွဲ့အစည်းတွေဘိုင်းနောက်ဝီဇာတွေဘိုင်းကဖန်ဆင်းညီညီနဲ့နော်ကူးပေါင်းဆောင်ရွက်နိုင်လို့နော်လေလာစောင့်ကြည့်နိုင်လို့လိုအပ်တယ်လို့မြင်ပါတယ်ဥပမာပြားနိုင်မှုအကြောင်းပြုပြီးတော့ကျွန်တော်တို့နိုင်ငံတွင်းမှာအလုံးတိုင်ခွဲလန်းနေသိနေသိနေချီပြီးရလာမယ်ဆိုရင်ဒါကျွန်တော်တို့ပြည်သူတို့အတွက်အကျိုးပြုနိုင်တယ်လို့မြင်ပါတယ်။ဒါတို့ကလည်းတစ်ဖက်ကဟလာအရင်ရလာတဲ့အလုံးတိုင်းခွင့်လန်းတွေကနော်ထိုက်တန်တဲ့ဒုက္ခလာစာတွေကိုပေးပြီးတော့နော်ထိုက်တန်တဲ့ကျွမ်းကျင်မှုတွေကိုဖလှယ်ပေးနိုင်တဲ့အခွင့်အရေးမျိုးဖြစ်ဖို့တော့လိုအပ်ပါတယ်။ဒါကိုလည်းကျွန်တော်တို့အစိုးရရောစွတ်တော်ရောနောက်ရက်သက်အဖွဲ့အစည်းတွေရောတရင်းမီဒီယာတွေရောကစောင့်ကြည့်ပြီးပူးပေါင်းညှိနှိုင်းဆောင်ရွက်နိုင်လို့ကအရန်ကိုအရေးကြီးတယ်လို့မြင်ပါ
ဟုတ်ကဲ့ကျွန်တော်ကိုရံမျိုးသိန်းကိုနောက်ဆုံးတစ်ခုပဲမေးချင်ပါတယ်အခုမြန်မာနိုင်ငံကဒီ BI စီမံကိန်းကပြောမစွနှစ်ရှိစီမံကိန်းပါပဲဒါပေမဲ့ဒီမြန်မာနိုင်ငံကဒီနှစ်ရှိစီမံကိန်းမှာပဲပါဝင်ပြီးတော့ပူးတွဲဆောင်ရွက်နိုင်ဖို့အခြေအနေပြင်ဆင်ချက်ပေါ့နော်ဆိုလိုတာကနိုင်ငံရေးအခင်းကျင်းတွေဖြစ်မယ်မြန်မာနိုင်ငံမှာရှိတဲ့ဥပဒေပိုင်းဆိုင်ရာတွေဖြစ်မယ်မူဝါဒပိုင်းဆိုင်ရာဖြစ်မယ်အဲ့ဒါတွေက BI အတွက်မြန်မာနိုင်ငံဟာလက်ရှိတခြားနိုင်ငံတွေနဲ့ဒန်းတူအဆင်သင့်ဖြစ်နေပြီလို့ယူဆပါလား
အဲ့ဒီအစုံအစည်းမှုဘိုင်းမှာကျွန်တော်လည်းတိတ်တော့မသိကြဘူး။အဲဒုတော့လည်းပဲကျွန်တော်တို့မှာကတော့လက်ရှိအခြေအနေမှာကကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးအခြေအနေ၊နောက်ကျွန်တော်တို့နိုင်ငံလက်ရှိကြုံတွေ့နေရတဲ့နိုင်ငံကဆက်ဆံရေးအခြေအနေ၊နောက်ရင်းနှီးမြှုပ်နှံမှုဆိုင်ရာအခြေအနေတွေကပြောမယ်ဆိုရင်ကျွန်တော်တို့ကဗီယာတိုင်းကိုမလွဲမသွေကျွန်တော်တို့ဟိုပူးပေါင်းဆောင်ရွက်ရမယ့်အခြေအနေမှာရောက်နေတယ်လို့ကျွန်တော်မြင်ပါတယ်။အဲ့ဒီအခါကျတော့ကျွန်တော်တို့မှာအားနည်းချက်တွေရှိမယ်၊လိုအပ်ချက်တွေရှိမယ်။အဲဒုတော့လည်းပဲတစ်ခါကအစိုးရလှုပ်ပုံလေကျွန်တော်တို့ဟိုတပ်မတော်အနေနဲ့ပေါ့လေဟိုပြည်သူလူထုနဲ့နောက်ရပ်ဖက်အဖွဲ့အစည်းတွေနဲ့သတင်းမီဒီယာတွေနဲ့တကယ်ချစ်ရတော့ပူးပေါင်းဆောင်ရွက်ပြီးတော့ပြည်ရင်းဝင်သားမှုရှိရှိတော့ယုံကြည်မှုရှိရှိတော့ဟိုဆောင်ရွက်နိုင်တယ်ဆိုရင်ကျွန်တော်တို့အချိန်လေးတချို့2019 2020အတွင်းမှာ
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျာကျွန်တော်ဒိုင်ရိုက်လေးလိုက်အစီအစဉ်အချိန်ဆစ်သွားလို့ပါပါဝင်ဆွေးနွေးပေးတဲ့ဒေါက်တာလှကျော်စောနဲ့ဒေါက်တာရံမျိုးသိန်းနောက်ကျနေ့သတို့ရှင်နေအားလုံးကျေးဇူးအများကြီးတင်ပါတယ်ခင်ဗျာဒိုင်ရိုက်လေးလိုက်အစီအစဉ်ဒီမှာပဲညနာခွင့်ပေးပ
ါစီစဉ်သူကိုတာညဦးထုတ်လုပ်သူမဆုမွန်တို့ရဲ့ဒိုင်ရိုက်လေးလိုက်ဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရဲ့ရှင်ခုတော့အင်္ဂါညထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါဦးမရှင်
နိုင်ငံတော်လျှို့ဝှက်ချက်အုပ်တွေကိုချိုးဖောက်မှုဆွဲချက်နဲ့ထောင်နှံ9စီချမှတ်ခံထားရတဲ့ Rider Strand တော့ကိုပါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့ယူကန်ကိုနေပြည်တော်တရားလွှတ်တော်ချုပ်ကဒီကနေ့ပယ်ချလိုက်ပါတယ်။ဒီလိုယူကန်ပယ်ချလိုက်တဲ့အပေါ်မြန်မာနိုင်ငံလူ့ခွင့်ရေးအခြေအနေဆိုင်ရာထူးဆန်းစစ်ဆေးမှုရန်ရင်းလီပါဝင်လူ့ခွင့်ရေးအဖွဲ့တွေကပြစ်တင်ဝေဖန်ပါတယ်။ American သမ္မတ Donald Trump ဟာလာမယ့်ဇွန်လမှာနိုင်ငံတော်ခီးစဉ်ဖြစ်ပြည်ထောင်နိုင်ငံကိုသွားဖို့ရှိပြီး Elizabeth မြန်မာကြီးနဲ့ရောဝန်ကြီးချုပ် Theresa May နဲ့ပါတွေ့ဆုံမှာဖြစ်ပါတယ်။သမထာနဲ့သမရကတော်မီလနီယာထရမ့်တို့ဟာအဲလစ်ဘက်ပြင်မာကြီးရဲ့ဖိတ်ကြားချက်နဲ့ UK နိုင်ငံကိုဇွန်လ3ရက်နေ့ကနေ9ရက်နေ့ထိသွားမယ်လို့သမရအင်ဂျီရောထုတ်ပြန်ချက်တစ်ခုမှာပြောထားပါဗျ။အီရန်နိုင်ငံကနေယင်းနယ်ဝယ်ယူတဲ့နိုင်ငံတွေကိုတန်ခတ်အရေးယူမဲ့တန်ခတ်အရေးယူမှုချမှတ်မဲ့အမေရိကန်ရဲ့ဆုံးဖြတ်ချက်ကိုတရုတ်နိုင်ငံကဝေဖန်ပြစ်တင်လိုက်ပါတယ်။အဲဒီလို့ရဟာအရှိလေပိုင်းဒေသနဲ့နိုင်ငံကစွန့်အင်ဈေးကွက်မှာအခြေအနေပိုဆိုးလာစေလိမ့်မယ်လို့လည်းသတိပေးလိုက်ပါတယ်။အိန္ဒိယနိုင်ငံရဲ့အထူးထူးရွေးကောက်ပွဲတတိယဆင့်ကိုဒီကနေ့ကျင်းပတာမှာတန်ပေါင်းများစွာသောမဲဆန္ဒရှင်တွေနဲ့အတူဝန်ကြီးချုပ်နေရန်ဒရာမူရီလည်းမဲသွားပေးပါတယ်။အိန္ဒိယနိုင်ငံကပြည်내ပေါင်း73ပြည်내နဲ့ဖက်ဒရယ်အစိုးရအုပ်ချုပ်တဲ့ဒေသနှစ်ခုတို့ကမဲဆန္ဒရှင်ပေါင်း188သန်းအထိဟာမဲဆန္ဒနေပေါင်း118ခုမှရွေးကောက်ပွဲဝင်ရောက်ရှင်ပြန်ကြတဲ့ကိုယ်စားလှယ်လောင်းတွေအတွက်မဲပေးနေကြတာပါခင်ဗျာ
။အင်္ဂါညနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်သိမ်းပြပြပေးသွားတာပါ။ဒီညအစည်းအဝေးထုတ်လွှင့်ရမှုကမဆုမွန်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ပီတာဟန်လီဖြစ်ပါတယ်ရှင်။အခုညထုတ်လွှင့်ပေးနေတဲ့9နိုင်ကနေ10နိုင်အထိအစည်းအဝေးအစအဆုံးကိုအတန်လွှင့်ခြင်းပြီးပြီးချင်းည10နိုင်ကနေ17နိုင်အထိလိုင်းဒိုမီတာ16 kHz 1835လိုင်းဒိုမီတာ19 kHz 15113ညနဲ့လိုင်းဒိုမီတာ41 kHz 0353ညကနေဖမ်းယူနိုင်နိုင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.